to the Voice of America in Burmese.
Mingla ba khmyar. Bio American Tan ye 2020 bi ne February 5 ye Bodoun ne mnet pet season rwe go American Bureau of Washington DC Bureau ga ne 5 meter 3240 48 tu apye 5 meter 190 kilohertz 1905 ru ga ne dai yai na sin nai galo Bureau website burmese.voanews.com ne Facebook samena Bureau Burmese News ga ba dai yai thau lwin pe ni ba bi ဒီကနေ့အစီအစဉ်မူအဖြစ်ကျွန်တော်ရမထွန်းကတာဝန်ယူတက်ဆက်ပေးသွားမှာပါ
ကျွန်တော်အွန်လူပါဒီမနေ့နားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်မကြာခင်မှာပဲကွန်ဂရက်စ်အတွက်မှာနိုင်ငံတော်အခြေပြမင်းကွန်းပြောကြားမှာဖြစ်ပါတယ်ရိုဂျာရီပေါ်လူမျိုးတော်တပ်ဖြတ်ရောက်မဲ့လောရက်တွေဟန်တားနိုင်အောင်မြန်မာဆွေကဆောင်ရွက်ဖို့အပြည်ဆိုင်ရာတရားဥပဒေ ICJ ဆုံးဖြတ်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂလူညီကောင်စီမှတကပိတ်ဆွေးနွေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပ
ါဒီလိုသတင်းတွေအပြည့်နားဆင်ရမဲ့သတင်းတော်တပုတ်မှာတော့နိုင်ငံကရာဇဝတ်ခုံရုံး ICC ကဘင်္ဂလားဒေ့ရှ်ဘက်မှာအထောက်အထားစုဆောင်းတဲ့လုပ်ငန်းတွေစတင်လိုက်တဲ့အကြောင်းအခုလိုကြားကြရပါမယ်
။ It is a cross border crime. It is a crime that has started in Myanmar which is not a state party but has ended up in Bangladesh
which is နိုင်ငံကရာဇဝတ်ခုံရုံး ICC ကညွှန်ကြားရမှု Faki Somo Chuchu ကိုပြောသွားတာပါ။ဒါတွေနဲ့ပြီးနားဆင်ရပါမယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ရဲ့တိုက်တွန်းချက်မြန်မာဘက်ကလာတဲ့မူရင်းမှောင်ကိုသမားလက်နက်ကိုင်တွေနဲ့ထိုင်းစစ်တပ်တို့အကြမ်းပစ်ခတ်မှုတွေစတဲ့သတင်းလာရင်းတဲ့အတူကမ္ဘာသတင်းတွေကမြန်မာပြည်သတင်းကိုလည်းနားဆင်ရပါမယ်။ဒီသတင်းလာရင်းမတိုင်ခင်တော့ဗုဒ္ဓဦးနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တေကြီးထိုက်တို့ကပြောပြပေးပါမယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီနေ့နောက်မိုင်ကွန်ဂရက်စ်တော်မှာနိုင်ငံတော်အခြေပြမင်းကွန်းပြောကြားမှာဖြစ်ပါတယ်။မကြာသေးခင်ကပဲသူ့ဘော်တရားဆွဲထားတဲ့အောက်လွတ်တော်ရဲ့ဖိတ်ကြားချက်ကိုလက်ခံခဲ့ပြီးတဲ့နောက်ပြောကြားမဲ့မင်းကွန်းမှာတော့အမေရိကန်ပြည်တော်စုရဲ့ခန္ဓာကြီးကြပ်မှုတွေပြန်လည်ရရှိလာတဲ့အကြောင်းအဓိကထားပြောမယ်လို့လည်းခန့်မှန်းရပါတယ်။ကွန်ဂရက်သွေးနဲ့ပတ်သက်လို့သမ္မတရဲ့ဆောင်ရွက်ချက်တွေကအရင်နဲ့မတူအောင်ထူးခြားတယ်လို့အများကပြောနေသလိုအမေရိကန်နိုင်ငံသားတွေကိုတက်ပြတ်ပြီးထောင်ထောင်ချီတိကျတဲ့အရောက်လုပ်ခဲ့တဲ့အကြမ်းဖက်ဝါဒီနှစ်ယောက်ကိုလည်းတုတ်တင်ခဲ့တာကြောင့်ဒီလိုဖြည့်ရင်းမူဝါဒတွေနဲ့နိုင်ငံခြားရေးမူဝါဒတွေမှာအောင်မြင်မှုတွေကိုကြားလိမ့်မယ်လို့အင်ဂျီရောပြန်ချာရေးဒုတိယရာရှိဟိုဂန်ကစ်တလေက VOE ကိုပြောပါတယ်အစိုးရတာဝန်ရှိသူတယောက်ကလည်းသမ္မတအနေနဲ့ပြည်သူဘောဆောင်ရှေ့နာကမြွန်မှန်းချက်တွေနဲ့အတူစီးပွားရေးမှာအားလုံးခန်းဆောက်ခွင့်ရအောင်ဖန်တီးဖို့လဲလွတ်တော်ကိုတိုက်တွန်းလိုက်မယ်လို့ယူဆရတဲ့အကြောင်းပြောဆိုထားတာပါ။ဒါမှမဟုတ်သူ့ဘော်တရားဆွဲဖို့ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲမဲခွဲဆုံးဖြတ်ထားတဲ့အတိုက်ကံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်အနေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုသူ့အနေနဲ့တိတ်မျှော်လင့်မထားတဲ့သဘောထားမျိုးကိုလဲသမ္မတထရန့်ကမကြသေးရင်တုန်းကပဲပြောဆိုထားပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလွတ်တော်ရှင်းမှောက်မှာနိုင်ငံတော်အခြေပြမိန်ကွန်းပြောဖို့ရှိနေတဲ့အင်္ဂါနေ့မှာပဲအထက်လွှတ်တော်အမတ်တွေကတော့သမ္မတထရန့်ကိုရာထူးကဖယ်ရှားဖို့တင့်မတင့်နဲ့ပတ်သက်ပြီးမိန်ကွန်းပြောနေကြပါတယ်။သမ္မတထရန့်အပေါ်တရားစွဲဆိုမှုမှာဂျူရီအဖွဲ့ဝင်တွေအဖြစ်ဆောင်ရွက်ချရတဲ့အထက်လွှတ်တော်အမတ်တွေကမိန်ကွန်းပြောဆိုမှုဟာတရားစွဲဆိုမှုရဲ့တရားဝင်လုပ်ငန်းရပ်တော်မဟုတ်ပါဘူး။ဗုဒ္ဓဟူးနေ့မှာသမ္မတကိုတရားစွဲဆိုမှုအပေါ်အပြီးသတ်မဲခွဲတဲ့အခါမှာတော့သမ္မတထရန့်ကိုတရားသေးလွတ်ဖို့ဆုံးဖြတ်မယ်လို့ခန့်မှန်းထားချက်ကတော့အပြောင်းလဲဖြစ်မဲ့ပုံမပေါ်ပါဘူး။သမ္မတထရန့်ကိုအာဏာအလွဲသုံးစားလုံးမှုလွှတ်တော်ကိုအနှောက်ယှက်ပေးမှုဆွဲချက်တင်နဲ့ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းအောက်လွှတ်တော်ကသမ္မတကိုတရားစွဲထားတာပါ။ရာဇဝတ်မှုကြီးတွေနဲ့မလျော်မကန်ပြုမှုမှုတွေကျူးလွန်လွှတ်တော်အနေနဲ့သမ္မတတဦးကိုရာထူးကဖယ်ရှားနိုင်တဲ့အခွင့်အာဏာကိုတော့အခြေခံဥပဒေကအနှင်းထားတာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ပနမရွေးကောက်ပွဲကိုပထမဆုံးအကြိမ်ဖြစ်အိုင်အိုဝါပြည်နယ်မှာကျင်းပရမှာရှုပ်ထွေးမှုတွေကြုံရပြီးတဲ့နောက်အခုနောက်ဆုံးရလဒ်တွေကိုစတင်ထုတ်ပြန်နေပါပြီ။ပါတီဝင်ပေါင်း3000လောက်ကမဲပေးခဲ့ကြပြီးနောက်တရက်ထိမဲရလဒ်တွေကိုမကျဉ်းညာနိုင်မဲဖြစ်ခဲ့ပြီးတဲ့နောက်အခုမှစတင်ထုတ်ပြန်နေတာပါ။အစောပိုင်းထွက်ပေါ်လာတဲ့ကိန်းကနန်းနေရအိန္ဒိယနဲ့ပြည်နယ်ဆောက်ဘန်းမြို့တော်ဝင်ဟောင်းပစ်ပြူရီချက်ကအတားရနေပါတယ်။မဲဆစုပေါင်းရဲ့60ရာခိုင်နှုန်းကျော်ရေထွက်ပြီးချိန်မှာပြူရီချက်က 26.9 ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးသူ့နောက်မှာတော့ဗမောက်ပြည်နယ်ထက်လက်တော်မတ်ဘန်နီဆန်ဒါစ်က 25.1 ရာခိုင်နှုန်း၊မဆာချူးဆက်ပြည်နယ်ထက်လက်တော်မတ်အဲလစ်ဘက်ဝါရင်က 18.3 ရာခိုင်နှုန်းနဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့ 15.6 ရာခိုင်နှုန်းနဲ့ဆုတ်ထွက်နေမှာရှိနေပါတယ်။အစောပိုင်းမဲရလက်တွေထုတ်ပြန်မှုနှောင့်နှေးခဲ့ရတာဟာမဲရီတွေ့ရမှာရှုပ်ထွေးမှုတွေကြုံခဲ့ရပြီးအထူးသဖြင့်အသုံးပြုတဲ့မိုဘိုင်းအပလီကေးရှင်းကြောင့်ဖြစ်တဲ့အကြောင်းပါတီတာဝန်ရှိသူတွေကပြောဆိုထားပါတယ်။
နျူကလ িয়ার လက်နက်ထိပ်ဖို့အငဲစားတက်ဆင်ထားတဲ့တာဝတ်ပြစ်ဒုံးကျည်တစဉ်အသင့်ပြင်ထားတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ရုရှားဘက်ကအလားတူလက်နက်ဆန်းသတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ဖြတ်အားပြင်းမှုကိုလျှော့ချထားတဲ့နျူကလ িয়ার လက်နက်ထိပ်ဖို့အငဲစားတစ်ခုကိုအခုလိုတက်ဆင်အသင့်ပြင်ထားတာဖြစ်ပါတယ်။အမေရိကန်ရဲ့လုံခြုံရေးကိုလည်းတွန့်မြင့်မဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနရဲ့အင်ကာနေဒုတ်ကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်က W-762 လို့ခေါ်တဲ့နျူကလ িয়ার လက်နက်ငယ်ကိုရင်းငုပ်သင်းဖို့ကတာဝတ်ပြစ်ဒုံးကျည်မှာတက်ဆင်အသင့်ပြင်ထားတာဖြစ်ပါတယ်။ဒီဆောင်ရွက်ချက်ကြောင့်အမေရိကန်နဲ့မဟာမိတ်တွေမိတ်ဖက်တွေအပေါ်နျူကလ িয়ার လက်နက်အငယ်စားလေးတွေအသင့်ပြင်ပြီးအသာစီးယူနိုင်မယ်လို့ရုရှားအပါအဝင်ပြဿနာရှာနိုင်ခြေရှိတဲ့နိုင်ငံတွေကယူဆနေတာတွေကိုအဆုံးသတ်သွားစေမယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။အမေရိကန်နဲ့ရုရှားမဟာဗျူဟာဆက်ဆံရေးပြန်လည်တည်ဆောက်နေကြချိန်မှာပဲရင်းငုပ်သင်းဖို့ကတာဝတ်ပြစ်မစ်ဆိုင်းတုံးမှာနျူကလ িয়ার ထိပ်ဖို့တက်ဆင်မှုပေါ်ပေါက်လာတာဖြစ်ပါတယ
်။ VOA အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့လူမှုကွန်ရက်တွေမှာသတင်းမှားတွေပြန့်နှံ့နေတာဟာကူးစက်မှုကိုထိန်းချုပ်ရေးမှာဟန်တားဖြစ်နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးပါတယ်။လူပေါင်း400ကျော်တဲ့မင်းသေးဆုံးပြီး2000ကျော်ကူးစက်နေခြင်းမှာသတင်းမှားတွေကောလာဟလတွေဟာအထူးကစင်ကာပူတစ်ခုဖြစ်နေတဲ့အကြောင်း WHO ကပြောဆိုလိုက်တာပါ။နောက်တော့မှာတော့ WHO ကကိုကဲနဲ့လက်တွဲပြီး SOS အရေးပေါ်သတိပေးချက်လို့အမည်ပေးထားတဲ့စီမံချက်အသစ်တစ်ခုကိုစတင်လိုက်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့အရေးကြီးတဲ့ချက်လက်တွေမှန်ကန်တဲ့သတင်းတွေကိုအလွယ်တကူရနိုင်အောင်စီစဉ်ထားပါတယ်။ကျင်းနမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံတွေတိုးလာနေပေမဲ့ကာယရောဂါဆင်မရောက်သေးတဲ့အကြောင်း WHO ကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကပင်လယ်ဇာဆီးကနေစတင်ခဲ့တဲ့ဗိုင်းရပ်စ်ကူးစက်မှုဟာပြည်ပကနိုင်ငံပေါင်း2000ကျော်လောက်ထိပြန့်နှံ့နေပြီးကူးစက်ခံရသူ150လောက်ထိရှိနေပါတယ်
။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ဖြစ်ပွားနေတဲ့တရုတ်နိုင်ငံဟူဘေးပြည်နယ်မှာသေဆုံးသူ65ဦးထပ်တိုးလာပြီးသေဆုံးသူစုစုပေါင်းအနည်းဆုံး490ထိရှိသွားပြီလို့ပြည်내အာဏာပိုင်တို့ကပုတ်ထုနေမှာပြောပါတယ်။ဟူဘေးပြည်내မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ် 3156 ယောက်ထပ်မံတွေ့ရှိရကြောင်းလဲပြည်내ကျန်းမာရေးကော်မရှင်ကနေ့စဉ်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးတဦးသေဆုံးကြောင်းအင်ကာနေ့မှာကြေညာပါတယ်။သေဆုံးသူအမျိုးသားကဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့ဖြစ်ပွားရာဝူဟန်မြို့ကပြန်လာသူဖြစ်ပါတယ်။အနည်းဆုံးလူပေါင်း490သေဆုံးခဲ့ရပြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကလင်းနိုတွေကအဆပြုတာဖြစ်နိုင်တယ်လို့တရုတ်သိပ္ပံပညာရှင်တွေကထုတ်ပြန်ပါတယ်။တိရစ္ဆာန်ကတဆင့်လူကိုဗိုင်းရပ်စ်ကူးစက်ရတဲ့အကြောင်းရင်းကိုတော့အတိအကျမသိရသေးပေမဲ့လည်းတော်ရိုင်းတိရစ္ဆာန်တွေမွေးမြူရေးတိရစ္ဆာန်တွေအရှင်ရောင်းချတဲ့ဈေးကနေတဆင့်ကူးစက်တာဖြစ်တယ်လို့တာဝန်ရှိသူတွေကယူဆကြပါတယ်။လူနာ219အလှရဲ့အပီးပထမဆုံးနေ့မှာတရုတ်အစုရှယ်ယာတွေဈေးချခဲ့ချိန်မှာပဲအမေရိကန်နိုင်ငံသားတွေကိုပြန်လည်ကဲထုတ်သွားတာနဲ့ခီးသွွာလာခွင့်ကန့်သက်ချက်တွေလုပ်တာကြောင့်ဗိုင်းရပ်စ်အရေးစွန့်ရည်မှုလွန်ကဲအောင်အမေရိကန်ကလုပ်တယ်လို့တရုတ်ကဆွတ်ဆွဲပါတယ်။အမေရိကန်ကဘာမှမဆိုင်ပဲဆွတ်ဆွဲခံရတာလို့ Brookings Institution ကကမ္ဘာစီးပွားရေးနိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးတန်းပညာရှင် David Dollar ကပြောပါတယ်။တရုတ်တို့ဟာဒီကိစ္စသိရှိပြီးနောက်သတင်းပတ်ခုနှစ်ပတ်လောက်ဘာမှမလုပ်ဘဲနေခဲ့တာလို့လည်းသူကထောက်ပြပြောဆိုပါတယ်။
ရွှေငြိမ်းရေးပေါ်လူမျိုးလုံးတက်ပြက်ရောက်မဲ့လူရည်တွေကိုဟန်တားနိုင်အောင်မြန်မာစိုးရကဆောင်ရွက်သွားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ဆုံးဖြတ်ချက်နဲ့ပတ်သက်လို့အင်ကန်နေကကုလသမဂ္ဂလူမျိုးရေးကောင်စီမှတကပိတ်ဆွေးနွေးပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲအပြီးကြေညာချက်ထုတ်ပြန်မှုအတွက်တော့သဘောတူညီမှုမရခဲ့ကြပါဘူး။ဒီအတွက်လည်းလူမျိုးရေးကောင်စီဖွဲ့ဝင်ဥရောပသမဂ္ဂ EU နိုင်ငံတွေကသာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်
။ We urge Myanmar to comply with the provisional measures indicated by the ICJwhich we recall are compulsory under international law.
ICJ ကချမှတ်ထားတဲ့ကနဦးဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့တိုက်တွန်းကြောင်းနဲ့နိုင်ငံတကာဥပဒေတွေနဲ့အညီခိုင်မာတဲ့ဆောင်ရွက်ချက်တွေလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တ တာဝန်ရှိသူတွေကိုတရားဥပဒေရှင်းမောက်အရေးယူနေအောင်ထပ်မံတောင်းဆိုတဲ့အကြောင်း EU ဖွဲ့ဝင်အစိုးရနိုင်ငံကကုလသမဂ္ဂဆိုင်ရာသံတမန်ကြီးစဗန်ဂျာဂန်ဆန်ကကြေညာချက်ကိုဖတ်ပြသွားတာပါ။ခံပြင်းထဲမှာဖြစ်ပွားနေတဲ့အကြောင်းရင်းကိုဖြေရှင်းဖို့တာမကကချင်းနဲ့ရှမ်းပြည်နယ်ကအခြေအနေတွေကိုဖြေရှင်းဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။ရင်းကြတွေကုသဘောဆန္ဒနဲ့တိတ်ခါရှိရှိလုံခြုံမှုရှိရှိနေရပြန်နိုင်ရေးစီစဉ်မှုနဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အခိုင်ပြင်းတဲ့အချံပေးကော်မရှင်ရဲ့အချံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့တွေလည်းပါဝင်ပါတယ်။လူငယ်ကောင်စီစီဝဲပြီးကြီးညာချက်ထုတ်ပြန်မဲ့အစီအစဉ်ကိုတော့မြန်မာနိုင်ငံနဲ့အဓိကမဟာမိတ်လို့အများကမြင်ထားကြတဲ့တရုတ်နိုင်ငံနဲ့လူငယ်ကောင်စီအလက်ကျဥက္ကဋ္ဌဗီယက်နမ်နိုင်ငံတို့ကကန့်ကွက်ခဲ့တယ်လို့လည်းတန်တမန်တန်ဝန်းကိုကူကားပြီး AP သတင်းကဖော်ပြပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARS ရိုဝင်ဂျာဆွေအောင်စုကစီးနင်းတက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရိုဝင်ဂျာတွေပေါ်လူခွင့်ရချုပ်ပေါက်မှုတွေဟာလူမျိုးတွေတပ်ဖြတ်မှုဆရာဗလင်ညင်ကိုချုပ်ပေါက်ရရောက်တယ်ဆိုပြီးကမ်ဘီယာနိုင်ငံကတရားစွဲခဲ့တာကို ICJ ကကနဦးဆုံးဖြတ်ချက်ချရမှာလူမျိုးတွေတပ်ဖြတ်ရရောက်မဲ့လူရဲတွေကိုဟန်တားနိုင်အောင်မြန်မာစစ်တပ်ကဆော်ဖို့ပြီးခဲ့တဲ့နှစ်ထဲမှာပဲဆုံးဖြတ်ခဲ့တာပါ။ရိုဝင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံထားတဲ့မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်မှာလူမျိုးရုံးဖြစ်အောင်လုပ်ခဲ့တာမရှိကြောင်းပြောဆိုထားပေမဲ့စစ်ရသူမြောက်တဲ့လူရဲတချို့ရှိကြောင်းမကြသေးရင်ကပဲပြောဆိုထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကမိုးရင်ပေါက်ခိုးမှုမှာအဓိကကြိုးကန်လှုပ်ရှားနေသူဒါစင်းနဲ့ချီပီးလက်နက်ချအဖမ်းခံခဲ့ကြောင်းအနာပိုင်တို့ကအင်ကာနီမှာပြောပါတယ်။တက်ကနက်ကမိုးရင်ပေါက်ခိုးသမား21ယောက်တနင်္လာနေ့နောက်ပိုင်းကလက်နက်ချအဖမ်းခံတာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောတာပါ။လက်နက်ချအဖမ်းခံခဲ့တဲ့မိုးရင်ပေါက်ခိုးသမားတွေကိုကြိုးဆိုကြောင်းမိုးရင်ပေါက်ခိုးကူးသူတွေမလုံးကြုံတော့ဘူးလို့လေဒေတာဆိုင်ရာရဲတပ်ဖွဲ့ခေါင်းဆောင်ကအဖမ်းခံသူတွေကိုကြိုးဆိုတဲ့အခမ်းအနားမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ထံမှာအဖမ်းခံခဲ့ကြတဲ့မူရင်မောင်ခိုကူသူတွေကလက်နက်တွေထောင်နဲ့ချီတဲ့ရာဘစိတ်ကြဆေးပြားတွေကိုလည်းအနှံခဲ့ကြပါတယ်နောက်ဒီမူရင်မှောင်ခိုမှုနဲ့ရောင်းဝယ်မှုမလုပ်တော့ပါဘူးလို့လည်းလူလူရှင်မှာကြေညာပြုခဲ့ပါတယ်။မူရင်ဆေးဆွဲမှုနှုန်းများနေတဲ့ဘင်္ဂလားဒေ့ရှ်ကဖိလစ်ပိုင်နိုင်ငံပုံစံမူရင်တိုက်ဖျက်ရေးဆောင်ရွက်လာခဲ့ပြီးနောက်မှာတော့မူရင်မှောင်ခိုကူးသူတွေလို့ဆွတ်ဆွဲခံရသူ900နီးပါးကလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံခဲ့ရပြီးဖြစ်ပါတယ်။မူရင်ဆေးဝါးနဲ့ပတ်သက်မှုဆွတ်ဆွဲခြင်းနဲ့လူပေါင်း 25,000 ကျော်ကိုလည်းဖမ်းဆီးထားတာဖြစ်ပါတယ်။
The voice of America the away ဘရုန်းနေမနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြခဲ့တာပါဆက်လက်ပြီးတွင်လွှာတွေကိုဇက်တိုက်နှาศင်ကြရပါမယ်မြန်မာနိုင်ငံကနေတိန်းနဲ့ခြေတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကအထောက်အထားစုဆောင်းတဲ့လုပ်ငန်းတွေစတင်လိုက်ပါပြီမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်ရိုဟင်ဂျာတွေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှစုံစမ်းမှုတွေစတင်လိုက်တာပါဒီကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လင်းဦးကပြောပြပေးပါမယ်ခင်ဗျာ
တိုင်းနဲ့ချီရဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကနေထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ ICC စုံစမ်းစစ်ဆေးသူတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာစုံစမ်းမှုတွေစတင်လိုက်တာပါစုံစမ်းစစ်ဆေးမဲ့စစ်ဆေးမှာရိုဟင်ဂျာဒုက္ခသည်တွေကိုမင်းမြန်စုံစမ်းတာတွေပါဝင်အထောက်အထားစုဆောင်မှုတွေပါဝင်မှာဖြစ်ကြောင်းလည်း ICC ညွှန်ကြားမှုတွေ့ဖြစ်တဲ့ပါကီဆိုမိုချိုချိုကတကားမျိုးတော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် The office of the prosecutor through its investigators will now be collecting evidence to try and establish the truth of what actually happened to the Rohingyas
စုံစမ်းစစ်ဆေးသူတွေစုဆောင်းရရှိတဲ့အထောက်အထားတွေနဲ့ရိုဟင်ဂျာတွေအပေါ်ဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့အမှန်တရားကိုဖော်ထုတ်ဖို့တရားလိုရှိနေရုံကစူးစမ်းတော့မှာဖြစ်ပါတယ်ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲထားတဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုရရေးကြိုးပမ်းသွားမှာလည်းဖြစ်ပါတယ
် ICC စုံစမ်းစစ်ဆေးသူတွေအနေနဲ့တိကျလွတ်လပ်ပြီးမလိုက်မှုခင်ခင်ဓမ္မတိထန်ချက်ချမျက်မျက်တတာနဲ့အမှန်တရားကိုဖော်ထုတ်ပြီးရိုဟင်ဂျာတွေအတွက်တရားမျှတမှုကိုစောင့်ကျဉ်းနိုင်အောင်ကြိုးစားသွားမယ်လို့လည်းပြောပါတယ်မြန်မာဆိုရကတော့ ICC ကိုဖွဲ့စည်းထားတဲ့ရောမစာချုပ်ကိုလက်မှတ်ထိုးမထားတဲ့နိုင်ငံတကာနိုင်ငံနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတာနိုင်ငံတကာဥပဒေနဲ့မညီတဲ့လုပ်ရအဖြစ်နဲ့ကန့်ကွက်ထားတာပါဒါမှလည်းအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအထိရိုက်ခတ်လာခဲ့တဲ့ပြဿနာကိုနိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စုံစမ်းပိုင်ခွင့်ရှိတဲ့အကြောင်း ICC အရာရှိမိုချိုချိုကပြောပါတယ်
။ It is a cross border crime. It is a crime that has started in Myanmar which is not a state party but has ended up in Bangladesh which is a state party.
ဒါကနေဆက်ဖြတ်ကျော်ဖြစ်ပွားတဲ့ရာဇဝတ်မှုပါ။အဖွဲ့ဝင်မဟုတ်တဲ့မြန်မာနိုင်ငံမှာစဖြစ်ခဲ့တဲ့ရာဇဝတ်မှုဟာအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်မှာအဆုံးသတ်ခဲ့တာပါ။ ပြည်တွင်းဒုက္ခသည်တွေအခြေအနေမျိုးနဲ့မတူပဲရိုဟင်ဂျာတွေဟာရခိုင်ပြည်နယ်ကနေတခြားနိုင်ငံတွင်းကတနေရာရာကိုဖယ်ရှားခံခဲ့ရတာမျိုးဆိုရင်တော့ ICC အနေနဲ့စီရင်ပိုင်ခွင့်မရှိပါဘူးဒါပေမဲ့လည်းသူတို့ကိုနိုင်ငံတစ်ခုကနောက်တစ်ခုကိုမောင်းထုတ်တာအရေးယူခံရလို့ပဲဖြစ်ဖြစ်တပ်ဖြတ်ခံရလို့ပဲဖြစ်ဖြစ်ဥပဒေမဲ့လောရတဲ့ကြောင့်ပဲဖြစ်ဖြစ်နိုင်ငံတနေနိုင်ငံကနေတခြားဖွဲ့ဝင်နိုင်ငံတနေနိုင်ငံကိုထွက်သွားရတယ်ဆိုရင်တော့ ICC တရားသူကြီးတွေရောဥပဒေအရာရောစီရင်ပိုင်ခွင့်ရှိပါတယ်
ရွန်ဂျာရီကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တယ်လို့ဆွဆွဲထားတဲ့အမှုကိုစုံစမ်းဖို့ ICC တရားသူကြီးဖွဲ့ကပြီးခဲ့တဲ့နှစ်ထဲမှာပဲခွင့်ပြုခဲ့တာပါရွန်ဂျာရီပေါ်ကျူးလွန်တဲ့လောရက်တွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကောင်းမြောက်နိုင်တယ်လို့ယုံကြည်လောက်စရာအကြောင်းရင်းတွေရှိနေတဲ့အကြောင်းလဲတရားသူကြီးဖွဲ့ကသုံးသပ်ခဲ့ပါတယ်မြန်မာဆွေကတော့အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့စုံစမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းဆောင်ရွက်မှာမဟုတ်ကြောင်းပြောဆိုထားပါICC ညွှန်ကြားမှုမူချွချူကတော့စုံစမ်းစစ်ဆေးတဲ့လုပ်ငန်းစဉ်မှာမြန်မာနိုင်ငံကပူးပေါင်းဆောင်မှုမရှိတဲ့အတွက်အခက်အခဲတွေရှိနေပေမဲ့ရင်ဆိုင်ကျော်လွှားနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာ
ပါ We should be able to go to Myanmar and collect the information from them but unfortunately we are not able to do so because Myanmar is not cooperating with us
ကျွန်တော်တို့မြန်မာနိုင်ငံကိုသွားပြီးသတင်းအချက်အလက်တွေစုဆောင်းနိုင်ရင်ကောင်းပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်မလုပ်နိုင်ပါဘူးဒါဟာစင်ကော်မှုတစ်ခုအဖြစ်ကျွန်တော်တို့လက်ခံရမှာပါဒါပေမဲ့လည်းမကျော်လွှားနိုင်တဲ့စင်ကော်မှုမျိုးတော့မဟုတ်ပါဘူးဒါကြောင့်လဲတရားလိုရှင်းနေရုံအနေနဲ့စုံစမ်းစစ်ဆေးအရေးယူဖို့မဖြစ်နိုင်စရာအကြောင်းမရှိပါဘူးဒီလိုနိုင်ငံတွေကပူးပေါင်းဆောင်ရွက်ဖို့လက်မခံတာမျိုးအရင်ကလည်းကျွန်တော်တို့ကြုံမှုပါတယ
်2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA Ranger ဆွေရအုပ်စုကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲခြင်းနဲ့ ICC ပါဝင်နိုင်ငံတကာတရားရေးဖွဲ့စည်းတွေကအရေးယူဖို့ကြိုးပမ်းလာကြတာပါပြည်ကဇန်နဝါရီလထဲမှာပဲအပြည်ပြည်ဆိုင်ရာတရားရုံး ICJ ကလည်းရွန်ဂျာရီပေါ်လူမျိုးတုံးတပ်ဖြတ်ရာရောက်မဲ့လူရက်တွေကိုဟန်တားနိုင်အောင်မြန်မာစစ်ရဲကဆောင်ရွက်သွားဖို့ဆုံးဖြတ်ချက်ချထားပါတယ်။ရွန်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်လက်ခံထားတဲ့မြန်မာစစ်ရဲကတော့ရခိုင်ပြည်နယ်မှာလူမျိုးပြောင်းအောင်လုပ်ခဲ့တာမျိုးမရှိခဲ့တဲ့အကြောင်းပြောဆိုထားပေမဲ့စစ်ရဆုံမြောက်တဲ့လူရက်တချို့ရှိခဲ့တဲ့အကြောင်းမကြသေးရင်တော့ပဲပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လင်းတင်ပြသွားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကပြည်ဝင်ခွင့်ကန့်သက်တဲ့နိုင်ငံစီးရင်အသက်6နိုင်ငံမှာမြန်မာကိုထည့်သွင်းလိုက်တဲ့အဓိကရည်ရွယ်ချက်ကနိုင်ငံရေးအကျိုးစီးပွားအရဖြစ်တယ်လို့နယူးယောက်ကပြည်ဝင်ခွင့်ဗီဇာအရေးကြွန့်ကျင်သူအမေရိကန်ရှေ့နေသူကဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်လိုက်တဲ့အမေရိကန်ပြည်ဝင်ခွင့်ကန့်သက်ချက်အရလက်ရှိလိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်ကနေ immigrant visa နဲ့လာမဲ့ကိစ္စလက်လောထိခဲ့မှုရှိနေတယ်လို့သူက VOA ကိုပြောပါတယ်။နယူးယောက်မြို့အမေရိကန်ရှေ့နေNathan Waxman ကိုမအင်ဂျင်နိုင်ကဆက်သွယ်မြေမြန်ရာမှာသူကအခုလိုစပြောပါတယ်
။သမ္မတ Trump အစိုးရကအရင်ပြဋ္ဌာန်းခဲ့တဲ့ပြည်ဝင်ခွင့် Visa ကန့်သက်ချက်နဲ့ပတ်သက်လို့မွတ်စလင်နိုင်ငံတွေကိုပဲပြစ်မှတ်ထားလှုပ်ဆောင်ခဲ့တယ်ဆိုတော့ဝေဖန်ကန့်ကွက်မှုတွေရှိခဲ့တာပါ။ဒါကြောင့်အခုတချိန်အစ်စ်ပြဋ္ဌာန်းတဲ့အထက်မှာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနဲ့ Belarus လိုမွတ်စလင်နိုင်ငံမဟုတ်တဲ့နှစ်နိုင်ငံကိုထည့်သွင်းလိုက်ခြင်းအပြင်မျှတမှုရှိတယ်ဆိုတာကိုပြဖို့ဖြစ်နိုင်ကြောင်းအမေရိကန်ရှေ့နေ Nathan Waxman က VOA ကိုပြောပါတယ
် The reality is the real reason for the ban they wanted to pick
up ဝင်ခွင့် visa ကန့်သက်မှုတွေမှာမြန်မာကိုထည့်ရတဲ့အကြောင်းရင်းကမွတ်စလင်အများစုမဟုတ်တဲ့နိုင်ငံနှစ်ခုလောက်ကိုရွေးပြီးထည့်လိုက်တာဖြစ်ပါတယ်အခုကတ်သက်ခံလိုက်ရတဲ့6နိုင်ငံထဲမှာ Belarus နိုင်ငံဟာဆိုရင်အရင်ကဆိုဗီယက်ပြည်ထောင်စုအောက်မှာရှိခဲ့တဲ့နိုင်ငံဖြစ်ပြီးမွတ်စလင်မရှိသလောက်ပါပဲမြန်မာနိုင်ငံမှာဆိုရင်လည်းမွတ်စလင်ဥယျာဉ်က900ခန့်လုံးသို့မဟုတ်1000ခန့်လောက်ပဲရှိတာပါ။ဒါကြောင့်သမ္မတထရမ့်အနေနဲ့မကြဘူးသိမထားတဲ့မြန်မာနဲ့ဘလရပ်စ်လိုနိုင်ငံတွေကိုဆွဲထည့်လိုက်တာဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်လိုက်တဲ့သမ္မတထရမ့်အစိုးရရဲ့ပြည်ဝင်ခွင့် visa ကန့်သက်မှုနိုင်ငံစီးရင်ကြောင်းလက်ရှိသူလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံသားတချို့လက်တွေ့မှာကိုအခက်အခဲရှိလာနေပြီဖြစ်တယ်လို့ရှေ့နေ Waxman က VOA ကိုပြောပါတယ်။
We have an EB1 case for a very high level.
ကျွန်တော်တို့မှာလက်ရှိရန်ကုန်မြို့ကကုမ္ပဏီအကြီးအကဲတဦးအမေရိကန်ပြည်ထောင်စုကို EB1 visa နဲ့လာဖို့ရှောက်ထားတဲ့အစီအစဉ်ဟာလည်းသမရရဲ့ဒီပြဋ္ဌာန်းချက်အသစ်ကြောင့်တက်ရောက်မှုတွေရှိနေပါတယ
်။ EB1 visa ဟာစီးပွားရေးလုပ်ငန်းအပေါ်အခြေခံပြီးလျှောက်တဲ့ immigrant visa ဖြစ်ပြီးကုမ္ပဏီလုပ်ငန်းရှင်ကြီးတွေထူးချွန်တဲ့ပညာရှင်ပါမောက္ခတွေသုတေသီတွေအတွက်ဖြစ်ပါတယ်။အခုအမေရိကန်က visa ကန့်သတ်မှုမှာမိသားစုဝင်တွေပြန်လည်စုံစည်းရေးအတွက် visa လျှောက်ရမှာလဲထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်။ဒါပေမဲ့ခိုင်မာတဲ့အကြောင်းပြချက်တစ်ခုခုကိုပြနိုင်တယ်ဆိုရင်တော့မိသားစုဝင်တွေခေါ်နိုင်ရေးအတွက်အမေရိကန်လူဝင်မှုကြီးကြပ်ရေးဘက်ကဖြေလျှော့စဉ်းစားပေးနိုင်စရာအကြောင်းရှိတယ်လို့ ရှစ်နေဝက်စမန်ကပြောပါရယ်ဖေဗူလာ20ရက်နေ့နောက်ပိုင်းမှာစတင်အကျုံးဝင်မဲ့ဒီကန့်သက်ချက်မှာတော့အမေရိကန်ကိုကြောင်းလာတက်မဲ့သူတွေအလဲလာမဲ့သူတွေအတွက်ပါဝင်ခြင်းမရှိဘူးလို့တော့ဆိုပါရယ်ရှင
်မအင်ဂျင်နိုင်တင်ပြသွားခဲ့တာပါဆက်လက်ပြီးထိုင်းမြန်မာနယ်စပ်သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ထိုင်းမြန်မာနယ်စပ်ချင်းမိုင် KI ချင်းတောင်ဒေသမှာမြန်မာဘက်ကလာတဲ့မူရစ်မောင်ကိုတမားလက်နက်ကင်အဖွဲ့နဲ့ထိုင်းစစ်တပ်တို့ဖေဖော်ဝါရီလ3ရက်နေ့မနေ့အစောပိုင်းကပစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ထိုင်းနယ်ခြားစောင်းတပ်သား2ဦးတန်းရရှိသွားပြီးပစ်ခတ်မှုအတွင်းမှာတော့ကာလာတန်ဘိုဘန်းငွေတန်းတထောင်ကျော်ဝရှိတဲ့စိတ်ကြွဈေး3တန်းနဲ့ဘေးမြူ32ကီလိုဂရမ်ကိုဖမ်းဆီးရမိခဲ့ပါတယ် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
မြန်မာနယ်စပ်နဲ့16ကီလိုမီတာအကွာမှာရှိတဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ချင်းတောင်ဒေသမှာထိုင်းအမှတ်3နယ်ခြားစောင့်တပ်နဲ့မူရစ်စေဝါတည်ဆောင်လာတဲ့လက်နက်ကင်အုပ်စုတွေကြား10မိနစ်ကြာအပြန်အလှန်ပစ်ခတ်ခဲ့ကြကြောင်းအမှတ်3စစ်ဒေသဒုဗိုလ်ချုပ်စူပါချော့ထဝက်ပယာချိုင်းကသတင်းထောက်တွေကိုရှင်းပြခဲ့ပါတယ
်
ကျွန်တော်တို့ဟာမူရစေဝါတွေတည်ဆောင်လာမယ်ဆိုတာကိုသတင်းရလို့စောင့်ဆိုင်နေချိန်မှာမူရမောင်ကိုတမလက်နက်ကင်တွေဘက်ကစတင်ပစ်ခတ်ခဲ့တာဖြစ်ပါတယ်ဖြစ်ပွားခဲ့တဲ့နေရာကတော့ချင်းတောင်မြို့နယ်မင်းနုကျေးရွာနီးကြောက်တောင်ထူတတ်တဲ့တောင်တန်းနေရာမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ရှင်းပြခဲ့တာပါတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မူရမောင်ကိုတမလက်နက်ကင်တွေဟာသူတို့တည်ဆောင်လာတဲ့စစ်တုံးကြောပေါ်အိတ်တွေစကားပြောဆက်နဲ့စစ်တုံးမိုင်းတွေကိုစွန့်ပစ်ထွက်ပြေးသွားခဲ့ကြပြီးထိုင်းနယ်ခြားစောင့်တပ်ကတော့တပ်သား2ဦးဒဏ်ရာရခဲ့ကြောင်းအမှတ်3စစ်ဒေသကသတင်းထုတ်ပြန်ခဲ့ပါတယ်။ဆာလာအိတ်နဲ့စစ်တုံးကြောပေါ်အိတ်29လုံးအတွင်းမှာထည့်လာတဲ့စိတ်ကြွဆေးပြား3သန်းနဲ့ဘင်းပြူ32ကီလိုကိုလည်းထိုင်းစစ်တပ်ကသိမ်းဆည်းနိုင်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာကိုထိုင်းမြောက်ပိုင်းမူရစ်တိုက်ဖြတ်ရေးဗိုလ်ချုပ်ဘွန်ရန်ကိုရိုင်းလာရောက်စစ်ဆေးသွားခဲ့ပါတယ်။ထိုင်းမြောက်ပိုင်းရွှေတရီကန်ဒေသမှာနှစ်လအတွင်းထိုင်းမြန်မာလာအိုမူရစ်စေဝါနဲ့ပတ်သက်ပြီးပူးပေါင်းဆက်ဆံရေးလုပ်ခဲ့ရမှာစိတ်ကြွဆေးပြား32တန်းကျော် ice မူရစ်စေ 4.3 တန်းဘင်းပြူ420ကီလိုကိုလည်းဖမ်းမိခဲ့တယ်ဆိုပြီးထိုင်းရနာပိုင်းနေဘက်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်ရှင်
ဖြစ်ရတဲ့တဲ့တော့မအေးအေးမာရဲ့တဲ့ပြပိုချက်ဖြစ်ပါတယ်ဆက်လက်ပြီးကိုရိုနာဗိုင်းရပ်စ်ကိစ္စကုလသမဂ္ဂရဲ့တိုက်တွန်းချက်ကိုလည်းနားဆင်ရပါမယ်ထိုနိုင်ငံမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိချုပ်နိုင်ရေးအတွက်ဗက်ပေါင်းစုံကဆောင်ရွက်နေပေမဲ့လည်းလိုအပ်ချက်တွေရှိနေနိုင်တယ်ဆိုတာကိုထိုနိုင်ငံအနေနဲ့အသိမှတ်ပြုရမယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ကတိုက်တွန်းလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တည်ဆုံသူအရေအတွက်တစ်နေ့ချာများလာတဲ့အချိန်မှာပဲကမ္ဘာလုံးဆိုင်ရာစောင့်ကြည့်မှုတရားစတင်နိုင်မှုနဲ့သတင်းချက်လက်တွေအလွန်ကြမဖြစ်ရေးလဲကုလသမဂ္ဂအဖွဲ့အစည်းတွေကကြိုးပမ်းနေပါတယ်မတ်တန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကုစားနိုင်ရေးအတွက်တရုတ်ဘက်ကဗက်ပေါင်းစုံအထက်ဆောင်ရွက်နေပေမဲ့လိုအပ်ချက်တွေရှိနေနိုင်တယ်ဆိုတာကိုအသိအမှတ်ပြုဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနဲ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ
် This has been an epidemic situation that has
ကိစ္စဆိုရင်အလွန်ခက်ခဲနေတဲ့နေလမ်းမျိုးနဲ့ကြီးထွားလာနေပြီးကာယောဂါခြေနေမျိုးတစ်ခုဖြစ်နေပါပြီဒီဥပက္ခလည်းဒီကိစ္စတုံ့ပြန်ခိုက်တွေ့မှာအရင်မြစ်တွေစွန့်ရနေအစွမ်းကုန်သုံးဆွဲဆောင်နေလို့ကျွန်တော်တို့ယုံကြည်ပါတယ်သူတို့ရဲ့ချိုးဖန့်ချက်ကိုကျွန်တော်အနေနဲ့အပြည့်အဝအသိမှတ်ပြုပါတယ်ဒါပေမဲ့လည်းဒီလိုခြေနေမျိုးပြဿနာမျိုးမှာပြပောင်းဆောင်ကစောင့်ရနေရတယ်လေတစ်ခါတည်းမှမလုံလောက်တတ်ပါဘူးဒီချက်ကိုအရင်ဆုံးအသိအမှတ်ပြုရမှာကတရုတ်နိုင်ငံဖြစ်ပါတယ
်လူချင်းချင်းကူးစက်မှုဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်အရေးကြောင့်နိုင်ငံတွေအနေနဲ့ခီးသွောလာခွင့်ကန့်သက်ချက်တရုတ်နိုင်ငံနဲ့လေကြောင်းခီးစဉ်ပြန်တမ်းမှုတွေဆိုင်းငံ့ထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကိုသတင်းပို့ထားတဲ့နိုင်ငံပေါင်း22နိုင်ငံရှိနေပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတော့
Today I'm writing to all ministers of health to request an immediate
ချဲ့လက်မြဝင်မှုပိုင်းမှာပို့ပြီးတိုးတက်အောင်လက်ငင်းဆောင်ရွက်ကြရေးအတွက်ကျန်းမာရေးဝန်ကြီးအားလုံးကိုကျွန်တော်စာရေးပန်ကြားထားပါတယ်။ယင်းနေ့ကပြောခဲ့သလိုပါပဲဒီရောဂါပြန့်နှံ့မှုကိုတစ်ကမ္ဘာလုံးကစီးလုံးညီညွတ်မှုအားနဲ့ဝိုင်းဝန်းဆောင်ရွက်မှသာအောင်မြင်မှာဖြစ်တဲ့အတွက်စောင့်ကြည့်ရေးလုပ်ငန်းစဉ်မှာအားလုံးကပူးပေါင်းဆောင်ရွက်ခြင်းနဲ့စကြရမှာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးလူထုကြားဆွေးရိပ်မှုမလွန်ကဲစေဖို့လေကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဆောင်ရွက်နေတာပါ WHO ရဲ့ကမ္ဘာတလွာကူးစက်ရောဂါကြောင့်ထိခိုက်မှုများအတွက်ကြိုတင်ပြင်ဆင်မှုဆိုင်ရာဌာနအကြီးအကဲဒေါက်တာ Seville Bryan ကအခုလိုပြောပါတယ်
But what we have noticed in previous outbreak is that usually people
are not going to get a lot of people who are not going to get a lot of people who are not going to get a lot of people who are not going to get a lot of people. ဒါကြောင့်ခုခါမှာကျမတို့အနေနဲ့ Google တို့လိုတခြားအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေပြီးသူတို့ဘက်ကလည်း SOS အရေးပေါ်သတိပေးချက်အစီအစဉ်တရက်ကိုစတင်လိုက်ပါတယ်။ဒီလိုလုပ်လိုက်တာကြောင့်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အချက်အလက်တွေကိုတနေရာထဲမှာရှာဖွေရယူနိုင်ရေးအထောက်အကူဖြစ်စေမှာပါ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကတရုတ်တနိုင်ငံထဲမှာအဆိုးရဆုံးဖြစ်နေပေမဲ့လည်းတခြားနိုင်ငံ၉ခုမှာလည်းလူအချင်းချင်းကူးစက်ခံရမှုပေါင်း28ဦးရှိနေတယ်လို့ WHO ကပြောဆိုထားပါတယ်
။မှတ်သိကြတဲ့ပြောပြသွားတာပါ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင်းပါးတချို့ကိုမူရင်းအပေါ်မပြတ်မတ်အီတန်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ။
အမုန်းစရားတွေပြန့်ပွားမှုတိုက်ဖျက်ရေးကိစ္စကိုမြန်မာဆိုရရဲ့ချင်းကပ်ပုံကလုံးဝမှားယွင်းနေတယ်ဆိုတဲ့ကောင်းစင်နဲ့ Matthew Burger ရေးသားထားတဲ့စောင်းပါးကို article19.org မှာဖတ်ရပါတယ်။အမုန်းစရားတွေပြန့်ပွားမှုတိုက်ဖျက်ရမှာမြန်မာဆိုရအနေနဲ့ရာဇဝတ်ပြစ်မှုပြစ်ဒဏ်ချမှတ်မှုနဲ့တံပြန်နေတာကလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်ကိုထိခိုက်နေတယ်လို့ဆိုပါတယ်။ဒီလိုလုပ်မဲ့အစားနိုင်ငံတကာကကျင့်သုံးနေတဲ့လူ့ခွင့်ရေးစံနှုန်းတွေနဲ့သာအရေးယူသင့်တယ်ဆိုပြီးတော့တိုက်တွန်းထားပါတယ်။စင်ဆာဖြစ်တာတွေရာဇဝတ်ပြစ်ဒဏ်ချမှတ်တာတွေကပြည်သူတွေပေါ်မှာအနှုတ်လက္ခဏာတက်ရောက်တဲ့စိုးကျိုးတွေဖြစ်တယ်ဆိုပြီးတော့လည်းဆိုပါတယ်အမုန်းစကားကဘာလဲဆိုတာကိုလည်းတိတိကျကျသတ်မှတ်ထားတာမရှိဘဲနဲ့အသရေဖြစ်မှုလိုမျိုးပြစ်မှုတွေနဲ့လူတွေကိုထောင်ကျတာတွေလုပ်နေတာကိုထောက်ပြထားပါတယ်ဒီလိုလုံးမဲ့အစားအစိုးရအနေနဲ့ဒဏ်ယူရင်းများမှုရှိပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်ကိုမထိခိုက်တဲ့လုပ်ရည်တွေကိုအားပေးတယ်လို့လည်းဆိုပါတယ်2020ရွေးကောက်ပွဲနီးလာတာနဲ့အမျှအမုန်းစကားတွေနဲ့အကြမ်းဖက်မှုတွေပြန့်ပွားလာမှာကိုအစိုးရကစိုးရိမ်လာတယ်လို့ဆိုပါတယ်။ဘာသာကြားနှိမ့်သောဖလှယ်ပွဲတွေလူအတိုင်းဝိုင်းကြားခွဲခြားဆက်ဆံခြင်း၊ကင်းရေးတင်နှန်းတွေလွတ်လပ်တဲ့သတင်းမီဒီယာတွေကိုအားပေးခြင်းဖြင့်အမုန်းစကားပြန့်ပွားမှုကိုအစိုးရကတိုက်ဖျက်တဲ့အကြောင်းတိုက်တွန်းထားတာကိုဖတ်ရပါတယ်။တရားရင်ဆိုင်မှုတွေနဲ့အခက်အခဲတွေကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Christina Fink ရေးသားထားတဲ့ဆောင်းပါးကိုတော့ thediplomat.com မှာဖတ်ရပါတယ်။2020ဟာမြန်မာအတွက်အခက်အခဲတွေရင်ဆိုင်ရတဲ့နှစ်လို့ဆိုရတယ်။လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့နိုင်ငံတကာအတိုင်းဝန်ကြားမြန်မာကဆွဆွဲခံနေရတဲ့တချိန်ထဲမှာပဲမြန်မာပြည်တွင်းနိုင်ငံရေးမှလည်း2020ရွေးကောက်ပွဲအကြိုကာလမှာပြောင်းလဲမှုတွေနဲ့အခက်အခဲတွေရင်ဆိုင်ရနိုင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာအပေါ်မှာနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားခဲ့တာကြောင့်2019နှောင်းပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးအခြေဆိုင်ရာနယ်သာလန်နိုင်ငံ The Hague မြို့ကိုသွားပြီးတော့ကာကွယ်ခဲ့ရပါတယ်။ဒီလိုဒေါက်ဆန်းစုကြည်ကိုယ်တိုင်သွားခဲ့တဲ့အတွက်ကြောင့်လည်းပြည်တွင်းမှာ NLG ပါတီအပေါ်ပြည်သူတွေရဲ့ထောက်ခံမှုများစွာတိုးလာတယ်လို့ဆိုပါတယ်။ ICJ ကချမှတ်ထားတဲ့မြန်မာဘက်ကဆောင်ရွက်ရမယ့်ကြားဖြတ်ချက်ဖြူချက်တွေကတော့ Ranger တွေကိုအကာအကွယ်ပေးဖို့ Ranger တွေပေါ်မှာစစ်တပ်ကဖြစ်စေတခြားသူတွေကဖြစ်စေလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေကိစ္စတွေကိုတားဆီးပေးဖို့နဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုတိုက်တွန်းထားချက်တွေပါဝင်ပါတယ်။မြန်မာနိုင်ငံတွင်းကတချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်း ICJ ရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြပြီးတော့မြန်မာစစ်တပ်ရဲ့လုပ်ရက်တွေအတွက်အရေးယူတာပဲဖြစ်စေချင်တယ်လို့ဆိုပါတယ်။ဒီနှစ်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွင်းမှာတရုတ်ရဲ့ကဏ္ဍကလည်းမေးရတဲ့အခြေအနေဖြစ်နေတယ်လို့ဆိုပါတယ်။မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားမှာတရုတ်ကဂျောင်းဝင်ဆစ်ဆက်ပေးနေကြတာဖြစ်ပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးတော့ NLD ဆိုရအနေနဲ့2020ရွေးကောက်ပွဲကာလမှာရခိုင်ဒေသမှာလူတိုင်းဝိုင်းအချင်းချင်းအတူရှင်တွဲနေထိုင်ရေးကိုဦးစားပေးဆောင်ရွက်သွားပဲရှိတယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာတွေအတွက်ကတော့နိုင်ငံတကာတရားရေးဘက်ကပဲဆက်ပြီးတော့အားကိုးရတော့မယ်လို့ရည်သားထားတာကိုဖတ်ရပါတယ်ရှင်
။ကမ္ဘာသတင်းတွေကမြန်မာသတင်းကောင်းတဲ့တင်ပြချက်ဖြစ်ပါတယ်။ American သမ္မတ Donald Trump ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကို VOA မြန်မာပိုင်းကမြန်မာစံတော်ချိန်မနေ့၈နိုင်ခွဲမှာ VOA မြန်မာပိုင်းနဲ့ Internet စာမျက်နှာအပါအဝင် Facebook နဲ့ YouTube တို့ကနေဓာတ်ရိုက်ထုတ်လင်းပြသပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတောတာရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အသံရဲ့ဗိုလ်တော်ဦးနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line meter 3240 48တို့အပြင် line meter 190 kHz 1905ကပါတိုးချက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားကြရပါမယ
်ဒီ unit channel ပတ်သက်ရင်ကျွန်တော်ယုံကြည်တာတစ်ခုကတော့ဒီတစ်ဖက်နဲ့တစ်ဖက်ကြဒနာဖြစ်တာပဲဒီပြန်ဖြစ်တာဖြစ်နေချမ်းဖို့အတွက်ဆွေးနွေးကြပြီးလို့ကြပြီးဟဲ့ဆိုရင်တော့ကျွန်တော်တို့ဒီအဖက်စလုံးမှာအမှန်တကယ်နေချမ်းရှင်
တယ်မန္တလေးမြို့ကကိုတီဟာရဲ့ယုံကြည်ရာကိုမကြခင်နားဆင်ကြရမှာပါအခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ခြင်းရောက်ပါပြီစီစဉ်သူကိုတာညုံနဲ့အတူထုတ်လွှင့်ရေးမှုမတ်စုမွန်တို့တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နိုင်ပါပြီခင်ဗျ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီကစီစဉ်ကနေကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာခေါင်းစဉ်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးပေါ်အခြေအနေနဲ့သတင်းမီဒီယာတွေရဲ့ခန့်ကန့်တာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုရဲ့ဒီဟာဆိုရင်အရေးပေါ်ကမ္ဘာ့ကျန်းမာရေးအခြေအနေဖြစ်တဲ့ severity ratio ကမ္ဘာ့ကျန်းမာရေးဖွဲ့ကကြေညာလိုက်ပြီးဖြစ်ပါတယ်မြန်မာအင်ဒီဂျင်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေစခဲ့တဲ့ဒီယောဂပိုးကြီးဟာနိုင်ငံအတော်များများကပါကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့ရတာကြောင့်ခီးသွွားလာရေးတွေကပါအကန့်အသတ်လှုပ်လာပြီးတော့နိုင်ငံအလိုက်ဆိုရင်လဲကျမကြီးရေးပေါ်ချင်းတွေပြင်ဆင်ကြေညာနေကြပါတယ်မြန်မာနိုင်ငံဒီနဲ့ဘာတွေပြင်ဆင်ထားပြီလဲနောက်လူတွေရဲ့စိုးရိမ်မှုနဲ့အတူသတင်းမှားတွေရောဘယ်လိုစီစစ်ကြမလဲဆိုတာအခုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီစစ်ပညာနဲ့ပတ်သက်လို့ပါကျွမ်းကျင်သူ2ဦးဖြစ်ပါတယ်အဲဒီလူလူကျမကြီးဆောင်းပါးတွေရေးပါတယ်အထူးသဖြင့်ယောဂကုအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ဒီသတင်းစာဆရာပါသူကတော့ Intern News အဖွဲ့ကသတင်းပညာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးစိန်ဝင်းဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်ရည်စုံတော့ဒေါက်တာမိုးအောင်ကျော်နိုင်ကိုရင်ဖိတ်ချင်ပါတယ်ခင်ဗျဒေါက်တာမိုးအောင်ကျော်နိုင်ကြားရမယ်ထင်ပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျ
ဟုတ်ကဲ့ကျွန်တော်ခုနကကျွန်တော်ပြောသွားလို့ပဲအခုဒီဗိုင်းရပ်စ်ကူးစက်မှုအခြေအနေကတော်တော်လေး2000ကျော်သွားပြီကဘာမှာနိုင်ငံတကာလည်းသတိထားနေဒီကြားထဲမှာပဲသတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့အထူးသဖြင့်တော့လူမှုကွန်ရက်ဒီပေါ်မှာရေးသားနေကြတာ ਈ ਨੇ ပတ်သက်လို့စိုးရိမ်စရာတွေနောက်တစ်ခါလူလူထိတ်လန့်စရာတွေသတင်းမှားတွေပြန့်နေရဆိုရယ်ပြောဆိုချက်တွေကြေပြန့်မှုတွေလည်းရှိနေပါတယ်ခင်ဗျအဲ့တော့မြန်မာနိုင်ငံတွင်းမှာရောဒါနဲ့ပတ်သက်လို့သတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့ဒေါက်တာမိုးအောင်ကျော်နိုင်ပြောစရာဘာများရှိပါလဲဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အနေနဲ့ကတော့ဒီဖြစ်ပေါ်နေတဲ့လက်ရှိအခြေအနေကိုကြည့်ဖို့ကဒီသတင်းရင်းမြစ်ကအရေးကြီးတယ်ပေါ့နော်အဲ့တော့ကျွန်တော်တို့တကယ်မလို့ဒီဒီဒီဆိုင်ရာနဲ့ပတ်သက်ရင်ကျွန်တော်ကဒီ WHO လို့ CNN နဲ့ CNA သတင်းဌာနတွေကအချက်လက်တွေကိုကျွန်တော်လေ့လာရှာဖို့တုံ့တက်ပါတယ်ဒီကျွန်တော်ဒီမှာနိုင်ငံတွေမှာဖြစ်ပေါ်နေတဲ့သတင်းတွေကိုဆိုတော့အကောင်းဆုံးကဒီMOHS ပေါ့နော်ကျွန်တော်တို့တမိုင်းနဲ့အာဘတ်စွန်ကြီးဌာနရဲ့ page ရှိပါတယ်နောက် CDC တမိုင်းဦးကြီးဌာနရဲ့ page ကနေချိန်နဲ့တပြေးဒီပြင်ပြနေတဲ့ဟာတွေကိုကျွန်တော်တို့ကဦးစားပေးပြီးတော့ကြုံကြည့်တယ်ပေါ့နော်ဒါပြီးအဲ့တော့သတင်းမှားတွေဆိုတဲ့နေရာမှာလည်းကျွန်တော်တို့တွေ့ရတာကတော့အာတချို့ page ကြီးအများကြီးပဲရှိတဲ့အခါကျတော့ Facebook မှာတခုတက်လာလို့ရှိရင်ကိုယ့်ရဲ့အတိအမိတ်ဖြေကိုအတိပေးနေတာနဲ့ရင်းရင်းမြစ်ကိုဟိုဗလိလာမိပဲနဲ့ဘာလို့ share လိုက်တာမျိုးပေါ့နော်ဒီအဲ့ဒါမျိုးလေးတွေထုတ်တဲ့အခါမှာတခါတလေသတင်းမှားတွေကအဲ့ဒီနည်းအများပြန့်နှံ့သွားတယ်ပေါ့နော်ဥပမာဆိုလို့ရှိရင်ဘာကတ်မှာပြီးခဲ့တဲ့ဒီနှစ်ရက်လောက်ကနော်လူ18ယောက်ဒီ virus ကြောင့်ပြီးဆုံးသွားတယ်လို့ဘာလို့ဆိုတာတွေကသတင်းအမှားတွေပေါ့နော်ဒါဒါမျိုးတွေတွေ့လို့ရှိရင်ဘယ်သတင်းရင်းမြစ်ဌာနတွေဒါလည်းဒါအတူတူချက်လေးတွေကိုစောင့်ပြီးမှပဲအချင်းချင်းဝေမျှမယ်ဆိုလို့ရှိရင်ဒီသတင်းမှားတွေစံနံမှုရောကြသွားမယ်လို့ထင်ပါတယ်။ဒါကြောင့်မို့အရေးကြီးဆုံးကတော့ကျွန်တော်အနေနဲ့ကတော့ဒီပေါ်ပြလာတဲ့ဒီကြားထဲမှာပေါ်ပြလာတဲ့သတင်းရင်းမြစ်ကိုစေချာပြီးဦးတိုက်လေးလာတင်မယ်လို့ကျွန်တော်အနေနဲ့ယူဆမှာ
။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ခုထပ်မေးချင်တာကသတင်းအစိုးရဘက်နေတဲ့သတင်းပေါ်ပြမှုပေါ့။ဥပမာဆိုရှင်တရုတ်နိုင်ငံနဲ့ပတ်သက်လို့တရုတ်စိုးရကကြီးညာချက်ပေါ်မှာမယုံကြည်ကြတဲ့လူတော်များများလည်းကျွန်တော်သတိထားမိရယ်အဲ့တော့မယုံကြည်ကြတဲ့အခြေအနေပေါ်မှာပဲကောလာရာသတင်းတွေသတင်းမှားတွေပိုးပြီးပြန့်လာတွေ့ရယ် မမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းပြောမဆိုရင်တစ်ချိန်တုန်းကဆရာနာရှင်အောက်မှာနေလာတော့လူတွေကအစိုးရထုတ်ပြန်ချက်ဆိုရင်မယုံကြည်နိုင်ဘူးဆိုတဲ့သဘောမျိုးတွေကျွန်တော်ရှိနေသေးတာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိအစိုးရအာဏာပိုင်တွေဘက်ကရောအခုဖြစ်နေတဲ့ခြေအနေနဲ့ပတ်သက်လို့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ဘယ်လောက်ထိထိရောက်ထုတ်ပြန်ပြီးနိုင်တယ်လို့ထင်ပါလဲ
အဲ့တော့အခုဖြစ်ကျွန်တော်တို့အမြင်ပေါ့နော်အမြင်ပြောရရင်တော့အခုလက်ရှိရောက်နေတဲ့အခြေအနေဖြစ်လို့တော့ကျွန်မရေးနဲ့အားလုံးဝင်ဌာနထုတ်တဲ့သတင်းတွေကအဲတိကျခိုင်မာတယ်လို့ကျွန်တော်မြင်ပါတယ်ဘာလို့လဲဆိုတော့အဲ့ဒီသက်ဆိုင်ရာမျိုးနဲ့နေဒီမှာနေတဲ့ဟာဗီဒီယာမှာရမ်းပြီးတော့တောင်းနေတယောက်ဆက်သွယ်မှုပြင်ပြန်တဲ့အခါကျတော့ဒီထိန်ချန်တာတာပဲဖြစ်ဖြစ်မှားတဲ့သတင်းတစ်ခုပဲဖြစ်ဖြစ်မတင်သေးတာပဲဖြစ်ဖြစ်အပြင်မှာရင်အဲကြံ့တန့်သွားတာမျိုးလေးအရင်ကတွေ့ကြည့်ရပေါ့နော်အဲ့ဒီအခါကျတော့အခုနောက်မှာပိုင်းမှာတော့ကျွန်မရုံးချတာနေနေလေအချိန်နဲ့တည်ငြိမ်တောင်ရွက်နေတာအခုသူတို့ဖော်ပြထားတယ်အခုနောက်ဆုံးဆိုရင်ဒီနေ့ဆိုရင်ည9နာရီမှာကျွန်တော်တို့ဒီ update ပေါ့နော်ဒီရောက်ရှိနေတဲ့အဲတန်တရားရှိနေတာနဲ့ဆေးမတရားထားတဲ့သူတွေကတနေ့ဦးရှိတယ်နောက်တခါဒီဆိုင်းနိုင်ငံမှာစစ်ဆေးလိုက်တဲ့ post ရှိမရှိတဲ့ကြောင်းစစ်ဆေးတဲ့ test မှာလည်းမရှိတာဘူးဆိုတဲ့အဖြေကိုလည်းအချိန်နဲ့တပြေးညီပြင်ပြနိုင်တာလေးတွေရှိတယ်နောက်တခါအခုလက်ရှိဖြစ်ပွားနေတဲ့နော်တင်ထားတဲ့မျိုးတွေစေးုံတွေလည်းအကုန်လုံးပါတဲ့အတွက်ကြောင့်သူတို့အနေနဲ့အရင်အဲထက်စားလို့ရှိရင်တော့ပို့ပြီးတော့ပုံမှန်လင်းလင်းနဲ့အချိန်နဲ့တည်းတည်းလောက်ကန်ဆောင်နေတယ်လို့ကျွန်တော်တို့ကမြင်နေပေါ့နော်အဲ့တော့ပြည်သူလူထုအနေနဲ့ကတော့လေကျွန်တော်တို့ပြောတယ်လို့ဒီသတင်းရင်းမြစ်တွေကလေးလာနေမယ်ဆိုသတင်းမားတွေလည်းပြီးမယ်ပေါ့နော်ဥပမာဆိုပါဆိုဒီတရုတ်နိုင်ငံကနေထုတ်လုပ်တဲ့သတင်းကို WHO ကနေအတည်ပြုပြီးသူကနေတစ်ဆင့်ထပ်ပြီးတော့ပြင်ပြတာမျိုးဆိုရင်တော့ကျွန်တော်တို့ကဒီဟာကိုတော့သူတို့ပြောတဲ့အတိုင်းပဲယူသွားမှာပေါ့နော်ယူထားရမယ်လို့ဟိုမယုံရဘူးလို့မပြောတော့လေဒီတိုင်းပဲလက်ခံထားရမယ်ဒါပေမဲ့အဲ့ဒီ impact ကဟိုလက်ခံတဲ့လူမယုံကြည်တဲ့လူပေါ်မှာဘလောက်ဖြစ်ရောက်နိုင်တယ်လဲဆိုတာကိုကျွန်တော်တို့ကတော့ပြန်သုံးသပ်တင်လို့ဖြစ်နေအဲ့တော့ဒီတိုင်းကြီးမှာဖြစ်တဲ့ပြေပြောင်းမှုလုံးဖြစ်ပွားမှုလုံးကိုကျွန်တော်တို့လေ့လာရတယ်ပေါ့နော်တစ်ဖက်ကတစ်ဖက်ကတော့ကိုယ့်ရဲ့ဒီကိုရောက်ရှိလာမယ်ကိုယ့်တိုင်းကြီးမှာဖြစ်တဲ့အခါတော့ပုံကြီးတက်လာတဲ့အခါကျတော့ဒါကိုပို့ပြီးအာရုံပြုတဲ့တရင်ရင်းမြန်မှန်ကိုသိအောင်လုပ်ဖို့ရဲနောက်တစ်ချက်ကတော့မိမိရဲ့ပတ်ဝန်းကျင်မှာဒီ virus ဆူဆက်တဲ့လူဒီမျက်ခြေမပြတ်ကြည့်နေဖို့เนาะဒါလေးတွေကပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင်နေဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ကျေးဇူးပါနောက်တစ်ပိုင်းကျရင်တော့ကျွန်တော်ဒီယောဂနဲ့ပတ်သက်လို့ virus ယောဂနဲ့ပတ်သက်လို့သိချင်စားအသိပညာပေးနေတဲ့ကိစ္စအခြေအနေတွေမေးချင်ပါတယ်ကျွန်တော်အခုနောက်ထပ်ပင်နယ်ဆွေးနွေးသူတူဖိတ်ချင်ပါလေဦးစိန်ဝင်းပါဦးစိန်ဝင်းကတော့ Intern User ဒီသတင်းပညာရေးဆိုင်အကြံပေးဆိုတော့ကျွန်တော်သတင်းပိုင်းနဲ့ပတ်သက်ပြီးတော့အဓိကမေးချင်ပါလေခင်ဗျာအခု virus အခုလို့ဒီကူးစက်ပြန့်နှံ့မှုနေနဲ့ပတ်သက်ပြီးတော့လူတွေကြားမှာလည်းစိတ်ဝင်စားမှုရှိတာတွေ့ရပါတယ်စိုးရိမ်တာတွေ့ရပါတယ်ခင်ဗျာအဲ့တော့သတင်းတွေစီစစ်နိုင်မှုနောက်သတင်းတွေရေးသားမှုနောက်အားလည်းပတ်သက်လို့ဦးစိန်ဝင်းအမြင်သိချင်ပါလေခင်ဗျာ
အဲကျွန်တော်တို့ဒီ virus နဲ့ပတ်သက်ပြီးတော့တရင်ထောက်ပြမှုပထမဆုံးကျွန်တော်ဒီပြည်မှာဂျမားရေးဝန်ကြီးဌာနကို credit ပေးခြင်းနဲ့အရင်လုံးဝဖြစ်ခဲ့တဲ့ကိစ္စကြီးတွေနဲ့နှိုင်းယှဉ်ပြီးပြောတာပါအခုအစောပိုင်းမှာတော့organize မဖြစ်ဘူးဆက်စားခြင်းပါလို့နော်ဟိုမှာပြန်ဝန်ကြီးပြောတဲ့ဟာတွေဟိုဟာတာတစ်စရာမျိုးတွေရှိခဲ့တယ်ဒါပေမဲ့လည်းနောက်ပိုင်းမှာအထူးသဖြင့် docking ရင်းကြီးတော်များများတော်တော်ပြောတယ်နောက်ပြီးတော့ lazy တွေကလည်းဟိုဖြေကြတာတွေရှိတယ်တခြားတော့ကျမတွေဝန်ကြီးဌာနဖြေကြတာတွေရှိတယ်အဲ့ဒါကအားကောင်းတယ်လို့ကျွန်တော်မြင်တယ်ဒီမှာ blind spot တွေတော့ရှိတယ်ဟိုကျွန်တော်တို့ကအခုအများအပြား iron sign နေတာအများအပြားဒီဝိညာဏလည်းလုံနိုင်တာဒီဟို proper bar မှာဟိုဘာလို့ဒီမြန်မာဒီဒီအလဲပိုင်းတကယ်မျိုးကြီးပြကြီးတွေပဲများတယ်ဟိုဟာမျိုးတွေပေါ့တရုတ်ပြည်နဲ့ဆက်ဆက်တဲ့ဒေသတွေတော့ဒါလည်းအစိုးရကိုယ်တိုင်ကလည်းလည်းလမ်းမမီတဲ့ဟာမျိုးတွေအကန့်အသတ်တွေရှိရတယ်အဲ့ဒီပတ်တွေတော့မရှိဘူးဒါတော့ blind spot ထားလိုက်တယ်ပေါ့နော်ဒီမှာနဲ့ဒီ2တွေကိစ္စပေါ့ဒီမှာတွေမှာနှစ်မျိုးတွေ့ရတယ်တစ်မျိုးကတော့ခုနကဆရာပြောသလိုဟိုဟာဖကတ်မှာ24ရောက်သေးတယ်ဆိုတော့ဟာနောက်တစ်ယောက်နောက်တစ်ယောက်ချောက်ဖြူမှာတယောက်သေးတယ်ဆိုတော့ဟာပေါ့နော်ကိုကအဲ့ဒါတွေတိတ်မပေါက်ပါဘူးဒါပေမဲ့နောက်တစ်မျိုးကပေါက်တယ်ကြာဘယ်ဟာတွေလဲဆိုတဲ့အခါကျတော့ဟိုကျက်တော်နီနဲ့ကုတာလို့ရတယ်မြန်မာ True News ဆိုတဲ့Facebook ပေါ့နော်ဒီဟာသူကတင်း site လို့လုပ်ထားတဲ့ဟာတင်း site ဒါမဲ့သူကပုံတိုင်းတင်းမဟုတ်ဘူးဒါတပြန်နေနောက်ပြီးတော့တခြားသောတင်းတွေပြန်ပြီးပေါ်ပြတဲ့ဟာအဲ့ဒီရဲ့ကျက်တော်နီကပျောက်တယ်နောက်ပြီးတော့ဟိုဆရာတော်ကြီးရဲ့မျိုးပေါင်း80စသဖြင့်ပေါ့နော်အဲ့ဒီဟာမျိုးတွေကပို့ပြီးတော့ပြန့်နှံ့တာ share လုပ်တာတွေပုံများတယ်ဒါပေမဲ့လည်းအဲ့ပုံမှာတော့ကျွန်တော်သုံးသပ်တာရှိတယ်အခုဖြစ်ပျက်ကိုကျွန်တော်ကခြုံပြီးတော့သုံးသပ်လို့ရှိရင်အခုတရေမှာတရင်တူတယ်နိုင်ငံကြီးအရာလုတ်ချံတဲ့နိုင်ငံကြီးအရာလုတ်တဲ့ဟာ
တိတ်မတွေ့ရဘူးမပါသလောက်လို့ကျွန်တော်ကတော့မြင်တယ်ဒါပေမဲ့ဘာလဲဆိုတော့ဒီ Facebook ရဲ့ Instant Article ဓာတ်ရည်ကြီးဝင်ငွေရလောက်တယ်ဆိုတော့ဝင်ငွေရနိုင်တယ်ဆိုတော့မှန်စားချက်နဲ့လုပ်တဲ့ဟာတွေဒီပွားရေး interest နဲ့လုပ်တဲ့ဟာတွေကိုတွေ့ရတယ်နောက်တစ်မျိုးကကျတော့ဟာတာလိုက်တာပေါ့ဟိုအပြောင်ပြက်လုပ်တဲ့ဟာပေါ့နော်ခုနကတော့ပြောတဲ့ဒီချက်တွန်ကဟာလားဒီ virus တောက်တယ်ဆိုတော့ဟာကแชร์လုပ်တာ6000ကြီးပါရှိတယ်အဲ like လုပ်တာလည်းတော်တော်များတယ်တောင်းနှန်းရှိတယ်ဒါပေမဲ့လည်းအဲ့ဒီမှာ comment တွေအကုန်လုံးကြီးလိုက်လို့ရှိရင်အာဒါကြီးကသတင်းတူကြီးမဖြစ်နိုင်ဘူးမဟုတ်ဘူးဆိုတဲ့ဟာကိုတွေ့ရတယ်အဲ့ဒါကဘာကွာလဲဆိုတော့ရိုးရင်းကိစ္စလိုဟာမျိုးနဲ့ကြီးလိုက်လို့ရှိရင်ဟိုမာတွေက like တွေရော share တွေရောအတူတူသတင်းတူတွေမှာနောက် comment တွေရောအဆအကုန်လုံးက line နဲ့ပဲဒီမှာကတော့ contradiction ရှိနေတာပေါ့နော်အဲ့တော့ကျွန်တော်ရဲ့ interpretation ကဖြစ်နိုင်ရည်တစ်ခုကဒီတဲ့ဒီဟာကိုဟိုဟာတာအနေနဲ့ share လိုက်တယ်ဆိုတော့ဟာမျိုးကလည်းဖြစ်နိုင်တယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်လူ့ဘက်ကြီးထဲမှာတကူလည်းရှိတယ်ဒီစေဝါးတွေနဲ့ပတ်သက်ရင်စေဟိုစေမီတို့တွေရှင်နေဟာအခက်ရှိမယ်နောက်ပြီးတော့ဘာသာရေးအမှဆရာတော်တွေတမားတော်တွေရဲ့ပြေးပြေးတယ်ဆိုတော့ဟာကိုရှင်နေတာရှိမယ်အဲ့ဒီဟာတွေကတော့ပုံပြီးတော့ပေါက်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အခုလက်ရှိခုနကပြောလို့ပေါ့အများသောအဖြစ်လူမှုကွန်ရက်မှာပြောနေကြတယ်ရေးနေကြတယ်တချို့ကလည်းနာမည်မခံဘူးတာမျိုးရှိလက်ရှိဒီ mainstream မှာရှိနေတဲ့သတင်းမီဒီယာတွေသတင်းဂျာနယ်တွေရဲ့ရေးသားဖော်ပြချက်နဲ့ပတ်သက်လို့ရောကိုစိမ်းဝင်ဘယ်လိုများသုံးသပ်မိလဲမှန်မှန်ကန်ကန်ရှိရလားလိုအပ်ချက်တွေရှိလားပြည့်စုံရလား
သတင်းမီဒီယာတွေနဲ့ဟိုမှာရေးသားဖော်ပြချက်နဲ့အချမ်းမြအပြင် OK ပါတယ်ဒါပြောလို့လဲဆိုတော့သူတို့ဒီဂျမားရေးဝန်ကြီးဌာနကိုကိုးကားတာရှိတယ်အများဖြင့်သူအဲ့ဒီပုံမှာပဲမလွတ်ဘူးပေါ့နောက်ကိုလိုက်ကြတယ်ဟိုဆိုးဆိုးဝါးဝါးဟာတော့ကျွန်တော်တို့မတွေ့ပါဘူးဒါပေမဲ့တချို့မှာဘကိုးနဲ့ပတ်သက်တဲ့ဟာပေါ့နော်ဘကိုးစမှုဆိုမှာဒီတရုတ်တွေနဲ့ပတ်သက်တဲ့ဟာတွေမှာရေးနေတာလေးကတော့နည်းနည်းအားနည်းချက်လေးတွေရှိတယ်သို့တော်လည်းပဲဆိုးဆိုးဝါးဝါးကြောက်စရာကြီးရလို့ဆိုရရင်တော့ဂျူရီတုံ့ပြန်ပါအောင်ကြောက်စရာမရှိ
ဘူးအဲ့ဒါလေးနည်းနည်းလေးရှင်းပြပါအောင်ခင်ဗျဘလို့အဲ့ဘကိုးစမှုဆိုကိစ္စနဲ့ပတ်သက်လို့နည်းနည်းစိုးရိမ်စရာရှိတာဘလို့အချက်မျိုးထောက်ပြချင်တာလဲ
ဒီဥပမာပြန်ဘကိုးစမှုဆိုကတရုတ်တွေအာဆောက်ကြည့်နေတာပေါ့အမှန်တော့လေကျွန်တော်နားလေသလောက်ကဂျမိုင်းဝန်ကြီးဌာနအနေနဲ့ပြုတ်ပြာပြန်လာတဲ့လူတိုင်းပေါ့နော်အကုန်လုံးကိုပြုတ်တယ်သူကဟိုနှစ်ကူးပြန်လာတာကိုသူတို့တွေကိုအဖြားရှိမရှိအဖြားတိုင်းတာပေါ့သူတို့ကတကယ်ကိုပူနေတာမဟုတ်ဘူးအပူနေတဲ့ဟာမဟုတ်ဘူးပေါ့နော်ဒါပေမဲ့အဲ့ဒီမှာတချို့ဟိုနည်းနည်းပေါ့သူတို့ရဲ့ဆောက်ကြည့်လူနာအဖြစ်တတ်မှတ်တယ်မတတ်မှတ်ဘူးဆိုတဲ့ဟာအဲ့ဒီဟာလေးမှာတော့ဟိုအသေးစိတ်မရှင်းပြတဲ့ဟာကတော့နည်းနည်းလေးအားနည်းတယ်လို့မြင်တယ်ဒါပေမဲ့ဒါကြီးကဟို outbreak ဖြစ်နေတယ်ဗမာပြည်ထဲမှာပြန့်နေတယ်ဆိုတဲ့ဟာမျိုးတော့ပဲမီဒီယာမှာရေးတာမတွေ့ပါဘူးအဲ့တော့ပြောချင်တာကတော့ဖြစ်တာတဲ့ပုံဒါပေမဲ့ကျွန်တော်တို့ဟိုမသိတဲ့ blind spot ပေါ့ခုနကလိုမျိုး network ကိစ္စဟာတွေကတော့မီဒီယာတွေလည်းဟိုလက်လမ်းမမီဘူးအစိုးရလည်းလက်လမ်းမမီဘူးဆိုတဲ့အနေထားရှိတယ
်ဟုတ်ကဲ့
အခုရှိနေတယ်ဟိုကပါလဲငါရှုံးဝပြန်လာတဲ့ခီးတယ်တယောက်ကားပေါ်မှာနေတယ်ဆိုတဲ့ဟာတော့မီဒီယာကိုယ်တိုင်လည်းအဲ့ဒီမီဒီယာကိုယ်တိုင်လည်း complete picture ပေါ့နော်မပြည့်စုံတာဒီနည်းပါလဲဆိုတဲ့ဟာပြီးတော့ဟိုဖြည့်ရှင်းလာတာရှိပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်ကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးတဲ့ဒေါက်တာမိုးအောင်ကျော်နိုင်နဲ့ကိုစင်ဝင်လေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်းနေအလှည့်ပေးခြင်းပါတယ်အရေးဆုံးကိုတီးလဲမှုလေးလိုင်းပေါ်မှာရှိပါတယ်ကိုတီးလဲမှုတူတူဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီယောဂါကတ်ဆူကြီးကတော့တရုတ်ပြည်မှာများစွာပြန့်နှံ့နေတာကိုတွေ့ရတယ်။နောက်နိုင်ငံတကာလည်းပြန့်နှံ့နေတာကိုကျွန်တော်တွေ့ရတယ်။အဲဒါကြောင့်မို့ကျွန်တော်တို့မြန်မာပြည်အနေနဲ့နော်။ဘာဖြစ်လို့နော်နိုင်ငံကဒါကိုကျွန်တော်တို့မပြောနိုင်ကြ။မြန်မာပြည်ရဲ့အခြေအနေကနော်။နောက်ဆိုရင်ဘယ်လိုဖြစ်လာမလဲဘယ်သူမှမသိနိုင်ဘူးကြ။နော်။ဧဇကိုနော်အများဆုံးပြစ်ဖို့လိုတယ်ကြ။နော်။ကိုယ်ကျောင်းသားတွေပြန်ခေါ်ပြီးတော့ပိတ်အများဆုံးပိတ်ဖို့လိုတယ်။မောစီးရင်နော်ဒီရောဂါကိုကျွန်တော်တို့ဖိတ်ခေါ်သူဖြစ်နေကြ။ဒီလိုလို့များနော်။အစိုးရအဖွဲ့ကြီးကမပိတ်ဘူးဆိုရင်နော်ကျွန်တော်ပြည်သူလူကအများဆုံးတော့ဆန္ဒပြတဲ့အနည်းနဲ့ပြောဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုတိလိုက်မှုကျေးဇူးပါဒါကိုလည်းလူမှုအမြင်ဖြစ်ပါလေနောက်တော့ Russian တူကျွန်တော်လှည့်ပေးချင်ပါလေကုလမောင်ဒီလိုက်မောင်မှာရှိပါလေကုလမောင်ဆွေးနွေးမြေမြန်းလို့ရပါလေ
ဟုတ်ကဲ့ကျေးဇူးပါဗျာဟိုအခုဟိုမီဒီယာတွေနဲ့ပတ်သက်ပြီးတော့ပထမဆုံးဟိုပြောချင်တာကတော့တောင်ကိုရီးယားလို့ပေါ့ဗျာဟိုတရင်မားတွေကိုတရင်မားတွေဆိုတာဟိုသူတို့ရဲ့ page တွေသူတို့ရဲ့ account တွေကိုဟို like လုပ်အောင်ဟာ share လုပ်အောင်ဆိုပြီးတော့အော်တတိယမားတွေတင်တဲ့ဥစ္စာတွေကိုပြင်းပြထန်ထန်အေးအေးယူတင်တယ်လို့ပထမဆုံးပြောချင်ပါတယ်နောက်တစ်ခုကတော့အခုကျွန်တော်တို့ဗမာပြည်မှာဆိုရင်ဟိုသွေးချင်းတို့ပွဲတော်စီပဲជីជីရွှေဆက်တော်ဖျားပွဲပဲជីជីလွတ်တော်ကြီးပဲជីជីဘာမှမဖြစ်သလိုဖြစ်နေပါတယ်ဒါပေမဲ့ပဂတိမှာတော့ဟိုလူတွေကအမတန်ဟိုမြို့တဲ့သွားရင်တော့မှတယောက်ကဟိုနှာချီလိုက်ရင်တော့မှအဲ့ carbon conceded single or deliver general, genonima, region, a diabar. At all, not the cool, so don't want to know the German Witana, the international level loaded karma. You lure, general power and mobia, lure, Jim Patel, Susu, water, that balance at all. Oh, Corona Parabo, Shima, Shima, or Sissi, Missy, and I was there. At all, the international Yanyaga, Neneo, Yanyao, Popo, Tao. We can take care of the same chanjari, do ya? I don't know the Manama or the Bioya, Jesu Jabo, Yatazia, Pioda Kama, Kura Banas Bushim, she let it go, Sissina in a Seneca, Amanangamamo, American Nangamachunian, Chibu, not who are these PCR Deska, a young Ziti there, no time I low in a Matoya Jare, so that the Tainy Yada, Japandama, Jesu Dim, one Yabare, I don't know, Pigena Gado, I must say, we enjoy the Tama, one.
เนี่ยสิตาโหวันตั้วราโตก็ดีโคโรนาไวรัสชื่อแต่หลัววันตั้วบีล่ะวันตั้วได้ลักษณะชื่อดาล่ะแล้วทุกคนเราเนี่ยมาเจจีบีเวเวเมลเลยพาลุมาเว้นให้น่ะเลยเราเนี่ยมาเทสโลเนี่ยอ๋อที่จะมาอยู่ที่ฐานะอ๋อตลอดยาวมาช่วยตาจะเอาล่ะเราเนี่ยไม่จําบ่โอเคสัสสะพี่รอจตมูอ่องจนไหนกูปีมีบ่มาเราชุปี้ซาลีดิพัดขึ้นมาเลยอุเสบ่าไม่ทีล่ะปี้ท่าว่าเลยโคโรนาไวรัสโยคะกูโยคะกูโลไม่ได้อยู่เด้ ยอกาเตยน่าฉีช่องซุมหมู่ริกาตะเซนอัจฉาตุยะเมสิ2500บะตุกานี่บิ่อปูมะวนยองไนเนยอกาเตไกนตวยเดอะต้องซองปิสซีเอ็งต้องปิสซีไทงกุนเนมาปูริกะบิ่อออัจฉาตุริกูกุเสสเสียลุติยาวาเรเดลุคคานากูกานี่อเปียวบิ่อ910ติตะคองกาเนมะลงลောက်พูแอน95มาร์คซุอะต้องปิ่อมาเมสิบิ่อซีปิญญาชินมะสุบาเรเดดาจองลุยมะนังเงลุเนมุดะลิซีบวายีลุมุอฉินีรุยะอลุนซุยมาเรเดนอกตระชิตุกูผิดบาเรดออีอีมูปิ่นอูเลงกาวา จำไม่ยุ่งจิตนาเยยอกากระเวทิ้งเฉยสีมันดีฮะลุงเล่าก้าวมุ่งเนื้อลุยยงจีวาเร่ลุดูเนี่ยตั้งแต่ยังอาณาบังพูดสีป่าวเองลุงยากะจำไปแล้วยุ่งจัดดีกูไล่หน้าผู้คนสวยมาที่เอาจูชิมาวาเร่ถ้าตู้มีเยี่ยวาเร่ฉะนั้นคุณนักกูล่ามองพิจารณาเรื่องมีคนเนี่ยเสียสละดอดามูอ่องจอนัยพี่บีวาลักษณะเลชิมีมาในงานมาคุณนักกูสู้นี่สู้ยินเนี่ยกิสารีเนี่ยบัดลุโอเคว่ะโอ้ปัตมาสินปัตมาเนี่ยเดียวเดียนนักกัดดีพีซีอาร์เทสปะเนาะก
ဒီ test ကိုမလုပ်နိုင်သေးဘူးပေါ့နော်။အဲ့တော့မလုပ်နိုင်သေးရတဲ့အကြောင်းရင်းကလည်းဒီ virus ကအစ်စ်ဖြစ်တဲ့အခါကျတော့သူနဲ့သက်ဆိုင်တဲ့ template ပေါ့နော်။အဲ့တော့အဲ့ဒီဟာဒီ sequence ဂျင်း sequence ရတော့မှကျွန်တော်တို့ကဒီခန္ဓာကိုယ်ထဲမှာရှိတဲ့ virus နဲ့ဒီမှာအဲပေးထားတဲ့ဟာနဲ့ကိုက်ညီမှုရှိရှိဖြစ်ပြီးမှရောဂါအတူတူရတာပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မို့မရောက်ရှိသေးဘူးပေါ့နော်။ကျွန်တော်ပြီးခဲ့တဲ့30ရက်နေ့ကကျွန်တော်တို့ MMA မှာပြုလုပ်ခဲ့တဲ့ဆရာဝန်တွေနဲ့ဒီ expert တွေနဲ့ကျွန်တော်ဆွေးနွေးတဲ့အချိန်မှာအဲ့ဒီဟာလေးကိုသူတို့ထည့်ရှင်းပြသွားတာရှိပါတယ်။ဆိုတော့ WHO ရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့တိုင်းပြည်မှာစစ်ဆေးဖို့လိုအပ်တဲ့ဟာကိုခုနကပြောတဲ့ထိုင်းနိုင်ငံကိုပို့ပြီးတဲ့အခါမှာ within 48 to 72 hours အတွင်းမှာဒီအခြေအကိုရရှိမယ်ဆိုပြီးတော့ကျွန်တော်တို့သိရှိထားပါတယ်။အဲ့တော့အဓိကကတချို့ကလည်းဒီဗမာပြည်မှာဘာဖြစ်လို့ဒီပိုးမတွေ့သေးလဲ။ပတ်ဝန်းကျင်မှာရှိနေတယ်ပေါ့နော်။ဒါတွေကတကယ်ရောမရှိတာဟုတ်ရဲ့လားထိန်းချန်ထားတာလားဒါမျိုးလေးတွေတချို့တွေကလည်းဒီ data အလေးလေကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ။ဆိုတော့ဒီချက်မှာတော့အရင်လိုမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဒီဟိုပတ်ဝန်းကျင်ရဲ့ဆက်ဆံမှုတွေများလာတဲ့အခါကျတော့အရင်လိုကျွန်တော်အနေနဲ့ထိန်းချန်ထားလို့ရတယ်လို့မထင်ဘူးပေါ့နော်။ဒါပေမဲ့ဗမာပြည်ပြင်မှာဒီ virus ပိုးတဲ့ဆောင်သူရှိနိုင်ပါတယ်။အဲ့တော့အဲ့ဒီဟာတွေကိုပဲအဲ့ဒီလူတွေပေါ့နော်ရောဂါပိုးဒီတိုးပြာပြန်လာတဲ့လူတွေရဲ့နီးစပ်မှာရှိတဲ့လူတွေကဒါလည်းသူတို့ရာနေတစ်ဆင့်ပြန်တဲ့ဒီဗမာပြည်တပြည်လုံးကိုမပြန့်နှံ့တော့အောင်အဓိကအောင်ရပြီးမဲ့သူဖြစ်တယ်လို့ကျွန်တော်ဒီမှာအတိပေးခြင်းပါတယ်။အဲ့တော့ဒီနှစ်ပတ်ပြင်မှာဒီပြန်လာတဲ့သူကခြားခဲ့လို့ရှင်တော့ကျွန်တော်ကဒီ၄စိတ်မှာတွေ့ပြီးသူ့ကို isolation waiver ကြီးကိုပို့ပြီးတော့စပြပြင်သူတို့ဆီကသူ့ဆီကနေ virus ကြီးအပြင်မပြန့်နှံ့အောင်အဲထိန်းချုပ်တားဆီးမယ်ပေါ့နော်။သူနဲ့အတူနေတဲ့လူတွေလည်းပြန်ပယ်စားတဲ့အပြင်အပြင်နှစ်ပတ်အတွင်းမှာမချဘူးဆိုရင်သူတို့ဆီမှာရောဂါပိုးမကူးဆက်ဘူးလို့ရေကူရတန့်ဖန်နိုင်ပါတယ်။အဲ့တော့ပြန်လာခဲ့တဲ့လူနဲ့သူ့ရဲ့ပတ်ဝန်းကျင်မှာသူတွေကဒါကျွန်တော်တို့ကစနစ်တကျစောင့်ကြည့်ပြီးတော့เนาะထိန်းချုပ်နိုင်တယ်ဆိုရင်ဒီ virus ကအပြင်ပြန့်နှံ့နေဒီလိုလိုနဲ့လူတွေကိုရောက်လာစရာမရှိဘူးလို့ကျွန်တော်တို့အနေနဲ့မြင်ပါတယ်။အဲ့တော့ဒါအားလည်းရှေ့မှာပြောခဲ့သလိုပဲတူးတူးရောက်တဲ့လို့လို့ရတဲ့ကိစ္စမဟုတ်ပဲနဲ့အများပြည်သူပူးပေါင်းပါဝင်ရမယ်။ကိုယ်မျက်စိအဲဆိုရင်နားဖွင့်ပြီးတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာယောဂပူးကူးဆက်တဲ့သူရောက်ရှိနေခြင်းရှိမရှိသေးလားမယ်။ဘာလို့တော့သူတို့တဲခိုးတဲ့ဟိုတယ်ရီယာစာเนาะအပန်းနဲ့လုပ်ငန်းခွင်တွေမှာလည်းဒီအကြောင်းတွေကိုသူတို့ရှင်းပြထားပြီးတော့ဖြစ်ပါတယ်ဒါကြောင့်မို့သူတို့စီမှာလည်းရှားကနာကျဲလို့ရှိရင်ဒီသက်ဆိုင်ရာသေးုံတွေကိုတိုက်ရိုက်သွားတင်တယ်ပေါ့နော်အဲ့ဒီမှာကျွန်တော်တစ်ချက် ပြောချင်တာကကျွန်တော်တို့ဒီမှာဒီ၉ဦးရှိတယ်လို့ကျွန်မယူဝင်ဌာနကညှိထားတာရှိပါတယ်။အဲဒီမှာတချို့တွေကဒီပတ်ဆိုင်ရဟိုအစိုးရနဲ့ပတ်သက်တဲ့ဌာနတွေကိုမတွားမိမှာနော် private hospital ကိုပါဆေးရုံတွေကိုတွားပြပြီးမှသူတို့ကတစ်ဆင့်ဆွဲပြောင်းပြီးတော့သူတို့စနစ်တကျကျွန်မယူဝင်ဌာနထင်ရှားထားတဲ့အတိုင်းဆွဲပြောင်းကုသမှုခံစီတာကျွန်တော်တို့တွေ့ရပါတယ်။အဲတော့အဲဒီမှာကျွန်တော်တခုပြောချင်တာကတော့တကယ်၍များ14ရက်တွင်ပြန်လာတဲ့ဒီလူများဒီချမ်းသာခဲ့လို့ရှိရင်သက်ဆိုင်ရာသတ်မှတ်ထားတဲ့ဆေးရုံတွေကိုတိုက်ရိုက်သွားဖို့အတွက်ကိုနော်အကြံလဲပြုနေတယ်သူတို့ကလည်းတိုက်တွန်းပြီးတော့ဟိုဘယ်လိုပြောမလဲတိုက်တွန်းတဲ့အခါမှာနည်းနည်းလေးပို့ဖို့တာတိုက်လို့ပြရမှာပေါ့နော်
ဟုတ်ကဲ့
အဲ့တော့ဘာလို့လဲဆိုတော့သူတို့ပြဒီကျေပတ်ဆေးရုံကိုတွားခဲ့လို့ရှိရင်ခက်မသိရင်အဲ့ဒီလူကိုသူတို့ကြည့်ရှုစောင့်ရှောက်ပြီးရဲ့ကျမ်းမာရေးဝန်ဝန်ထမ်းတွေကနေပြန်တဲ့လူကိုကူးစက်နိုင်တယ်နော်အဲ့တော့ကျွန်တော်တို့ပြရတော့လို့မိမိတော်နဲ့ရန်ကုန်မှာဆိုရင်ဒါပြင်ကိုပိုင်ဆေးရုံတွေကိုကျေပတ်ဆေးရုံတွေကိုရောက်ပုံကြီးကဆေးရုံတွေရောက်ပြီးမှဆွဲပြန့်ကူတာလားမျိုးရှိရပေါ့နော်အမှန်တကယ်ကသူတို့ဆိုရင်တော့ဓာတ်ရိုက်နော်အစိုးရဌာနအူရန်ကုန်မြို့ထဲမှာနေထိုင်နေပြီဆိုရင်ဒီပါရီဆေးဟိုဓာတ်ရိုက်သွားပြမယ်ဆိုလို့ရှိရင်တော့ဒီသူတို့တွေကနေတစ်ဆင့်ဘေးကိုဗိုင်းရပ်စ်ကြီးတက်နှက်မှုတော့ပို့ပြီးတော့သားစီတိုင်နေဖြစ်ပါလေခင်ဗျဟု
တ်ကဲ့
ဒါကြောင့်ကျွန်တော်ကဒီညနေထဲမှာပါလိုက်တာဒီ outside body ရဲ့ခန္ဓာကိုယ်ရဲ့ပြင်ပမှာဗိုင်းရပ်စ်ကနောက်ရက်လောက်ဒီတက်ရှင်တန်တဲ့အတွက်မြန်မာပြည်သူလူထုနဲ့စိုးရင်ထိလန့်မှုကောင်းတယ်ပေါ့နော်ဒါမျိုးလေးဒီဟိုကနကဒီကဒေတာရတဲ့ထဲမှာတွေ့လိုက်တယ်ခင်ဗျဟုတ်က
ဲ့အ
ဲ့တော့အမှန်တကယ်ကတော့ WHO ရဲ့ဒီလို epidemiologist နဲ့ဆွေးနွေးတဲ့ QNA question ကိုကျွန်တော်နားထောင်လိုက်ပါတယ်အဲ့ဒီမှာသူတို့ကရှင်းပြထားတာတော့နားရီအနည်းငယ်များနော်အဲ့လိုမျိုး2 hours ပဲရှင်းနိုင်တယ်လို့ပြောပါတယ်ဒါဒီပတ်ဝန်းကျင်အပူချိန်ရဲ့စုထိုင်းစားပုံမူတည်ပြီးတော့ virus ရှင်းတမ်းမှုကတိတ်မကြဘူးလို့ပြောပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီတောင်ဝင်းကျင်မှာကြာကြာမနေနိုင်တဲ့အတွက် contact သူနဲ့မီးစက်တဲ့လူတွေကပဲကူးစက်ဖို့များပြီးတော့တန်တဲ့လူတွေကကူးစက်ပြီးနေရတယ်ပေါ့နော်အဲ့တော့ဒီအပမှာကြာကြာနေနိုင်ရင်ဒီ virus ကခန္ဓာကိုယ်ထဲဘယ်လိုဝင်လာမလဲဆိုတော့အဓိကတော့ဒီပစ္စည်းပစ္စည်းတွေကိုကင်တွယ်တဲ့လက်နဲ့ကိုယ့်ရဲ့နှာခေါင်းဘက်ကတည်းကနားကိုမီးစက်ကရောက်တော့မှဖြစ်တဲ့အတွက်ကြောင့်ဒီ virus ကဆိုရင်မှာ Wuhan virus ကဆိုရင်မှာအရေးကြီးဆုံးချက်ကဒီလက်စည်းပါဆိုတဲ့ highlightတို့ပြနေတာဒီချက်ဖြစ်ပါတယ
်ဟုတ်ကဲ့
တော့ဒီကြာကြံခဲ့တဲ့ထိဆက်နေတဲ့ဟာဟိုကင်တွယ်တဲ့ကိုယ့်လက်ကိုယ်သာစဉ်းစားတန်ရှင်းရင်လုပ်မယ်ဆိုရင်ဒီပြင်ပမှာကြာရောက်နေတဲ့ virus ကနေကိုယ့်ရဲ့ခန္ဓာကိုယ်ထဲဝင်ရောက်ဖို့အလွန်နှေးတော့မှာဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကာကွယ်ရေးနဲ့ပတ်သက်လို့ပြောသွားတဲ့အတွက်ပါကျွန်တော်တို့အခုကအချိန်လေးဆေးသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ကုစင်ဝင်းကိုရောဒေါက်တာမိုးအောင်ကြော်နိုင်တဲ့သရရှင်တွေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲလီလိုက်အစီအစဉ်ဒီမှာညနာခွင့်ပြေးပါခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းပြန်လဲထုတ်လွှင့်ချက်ဖြစ်ပါတယ်တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနေ့စနေနေ့ညတိုင်းမှာနားဆင်နိုင်ပြီးပါဝင်လို့လဲဆွေးနွေးနိုင်ပါတယ်ပါဝင်ဆွေးနွေးဖို့လဲတခါတည်းဖိတ်ခေါ်ပါရစေဒီနေ့သူယုံကြည်ရာအစီအစဉ်မှာတော့မန်လေးမြို့ကကိုတီဟာရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မတ်မျိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ကျွန်တော်တို့မြန်မာနိုင်ငံမှာရောကျွန်တော်တို့ဒီအကဘာလုံးမှာရှိတဲ့လူတိုင်းဝိုင်းနိုင်ငံတိုင်းအကုန်လုံးကလည်းဒီချိန်ယူကျွန်တော်တို့စီစုံနေရနေပြီးတော့မှဆောင်ရွက်ကြပါတယ်ကိုလို့ဒီနေချမ်းတဲ့နိုင်ငံကြီးချမ်းတဲ့တိုင်ဝမ်ကြီးချမ်းတဲ့ကမ္ဘာကြီးဖြစ်အောင်ဆိုပြီးတော့မှသမ္မတတွေပဲဖြစ်ဖြစ်နိုင်ငံကြီးကောင်းဆောင်တွေပဲဖြစ်ဖြစ်တခြားနိုင်ငံပြည်ပြကောင်းဆောင်နိုင်ဖြစ်ဖြစ်ဘာသာရေးကောင်းဆောင်နိုင်ဖြစ်ဖြစ်အကုန်လုံးကနေချမ်းဖို့ယူရဲကျွန်တော်တို့ဒီကြောက်ကြပါတယ်သူတွေအကုန်လုံးဆောင်ရွက်ကြပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီနေ့ဒီချိန်ဒီပေါ့ဒီတို့ချင်းတဲ့နေချမ်းကြီးတွေကျွန်တော်တို့နိုင်ငံမှာရောဒီကမ္ဘာတိုင်ဝမ်မှာရောလူချင်းနဲ့နေချမ်းရုံမရကြသေးပါဘူးဒီနေချမ်းနဲ့ပတ်သက်ရင်ကျွန်တော်ယူကြည့်တာတခုကတော့ဒီတစ်ဖက်နဲ့တစ်ဖက်ပြဿနာဖြစ်တာပဲဖြစ်ဖြစ်ညာဖြစ်တာဖြစ်နေချမ်းဖို့အတွက်ဆွေးနွေးကြပြီးလို့ကြပြီးဟဲ့ဆိုရင်တော့ကျွန်တော်တို့ဒီဖက်စလုံးမှာအမှန်တကယ်နေချမ်းရှင်တဲ့စိတ်ရှိဖို့ပဲလိုအပ်ပါတယ်ဖက်စလုံးမှာအဲ့ဒီစိတ်မရှိရင်တော့ဒီဘွယ်ဝဲမှာဖြစ်ဖြစ်ခမ်းမကြီးထဲမှာပဲဖြစ်ဖြစ်မိပြီနေရာမိပြီဒေသမှာပဲဆွေးနွေးဆွေးနွေးအဲ့ဒီစနေဘွယ်ကဘယ်တော့မှနေချမ်းတဲ့စနေဘွယ်တွေဖြစ်လာဖို့မရှိပါဘူး။တစ်ဖက်နဲ့တစ်ဖက်ပြန်ဖြစ်ကြပြီးအညိုတေတွေနဲ့တရက်ကလှုပ်လိုက်နောက်တရက်ကပြန်လှုပ်လိုက်တရက်ကလှုပ်လိုက်နောက်တရက်ကပြန်လှုပ်နိုင်တယ်။အဲ့ဒီဟိုမပြီးဆုံးနေတဲ့တန်တရာဒီဘယ်တော့မှနေချမ်းမှာမဟုတ်ပါဘူး။တစ်ဖက်နဲ့တစ်ဖက်ကြမှာအညိုတေတွေမရှိဘဲနဲ့နေချမ်းရေးကိုရှိရှိနေတဲ့စိတ်ဓာတ်စိတ်ရင်းစေတနာခံရှိမှာပဲကျွန်တော်တို့ဒီ22ဦးကြမှာမှတ်ကြတဲ့နေချမ်းရေးကိုကျွန်တော်တို့ရရှိမှာဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရက်ဒီအရေးကြီးဆုံးနဲ့ဒီအခြေခံရောက်ဆုံးကျွန်တော်တို့စေတနာဒီညီချမ်းရေးစေတနာပါဒီကျွန်တော်တို့ညီချမ်းရေးစေတနာကို လုံနေရတဲ့နှစ်ပေါင်းနဲ့ကျွန်တော်တို့များစွာ50 60ကျော်သွားပါပြီခုချိန်ဒီမိချိုင်းဆိုတာဖြစ်မလာသေးပါဘူးဖြစ်ဖို့နောက်ဆုံးတော့မှကျွန်တော်တို့ရှင်းရှင်းပြောပြပုပ်ပလင်းပြောတော့မတွေ့သေးပါဘူးအဲ့ဒီမိချိုင်းဖြစ်စေတဲ့အကုန်လုံးစနေဘက်တွေမှာသူတို့ညှိနေရတဲ့အချက်တွေအများကြီးသူတို့တောင်းဆိုရရရောလက်လျောမှုတွေရောညှိလို့မရတဲ့အချက်တွေအများကြီးအများကြီးအများကြီးဘယ်တော့ပဲအချက်တွေအချက်လက်တွေညှိလို့မရတဲ့အရာတွေများပြားပါစေဒီနှစ်ဦးနှစ်ဖက်ကြမှာမြေချမ်းချင်တဲ့ဒီစေရင်စေတနာမှတ်ကန်ရှိရင်အဲဒီစက္ကဝန်တွေအချမ်းနဲ့ဆွနေဖို့မလိုပါဘူးနှစ်နဲ့ဆယ်လဲဆွနေဖို့မလိုပါဘူးကျွန်တော်တို့ဟိုဟိုအရင်ကျွန်တော်တို့ဒီဟိုပြည်တွင်းဆက်ဆက်ဖြစ်ကြတဲ့ကသေးသားလည်းနဲ့ကန်လေဆိုတာနည်းနည်းလေးပါအခုမှတော့အများကြီးပါဘယ်သူတွေမှတော့မသိတော့ပါဘူးအဖွဲ့ရရတယ်မှန်တကယ်မြေချမ်းချင်ဆိုရတော့ဘယ်အဖွဲ့ပဲဖြစ်ဖြစ်ဘယ်အင်အားကြီးပဲဖြစ်ဖြစ်အင်အားနည်းတဲ့လူပဲဖြစ်ဖြစ်မြေချချင်တဲ့စိတ်ရှိတော့မြေချမှာမြေချမှုပဲရမှာပါမရှိတော့အင်အားနည်းတဲ့အဖွဲ့စည်းမှာဖြစ်ဖြစ်အင်အားကြီးတဲ့အဖွဲ့တွေမှာမြေချစေမြေချချင်တဲ့စိတ်မရှိဘူးဆိုရင်တော့နောက်နှစ်တည်းအရယ်ဘရောမှာမြေချရမှာမဟုတ်ပါဘူးအဲ့ဒီအချက်လက်တွေညှိနှိုင်းလို့မရဘူးဆိုတာတွေကတော့အဲ့ဒါဒုတိယအဆက်ပါမြေချချင်တဲ့စိတ်ရှိရင်အဲ့ဒီအချက်လက်တွေကကျော်လို့ညှိနှိုင်းလို့မရဘူးဆိုတာဘရောမှာမရှိပါဘူးအဲ့ဒါကြောင့်ကျွန်တော်နောက်ဆုံးအနေနဲ့ပြောချင်တာတော့မြေချရဲ့ရရှိဖို့အတွက်မြေချချင်တဲ့ကျွန်တော်တို့လူအဖွဲ့စည်းဖြစ်ဖို့အတွက်ဆိုရင်တော့ပဋိပက္ခတွေမဖြစ်ဖို့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ကြမှာမြေချမ်းချင်တဲ့အမှန်တကယ်မြေချမ်းချင်တဲ့အစ်စ်ကိုမွေးမြူနိုင်ဖို့နဲ့စည်ရင်းစည်စနာမြေချမ်းချင်တဲ့စည်ရင်းစည်စနာကိုကျွန်တော်တို့ရှိဖို့အရေးကြီးလို့ပဲလို့ကျွန်တော်ပြောချင်ပါသေးတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် Fury American အသံကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗိုလ်တုံးနေ့မနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစားဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုက်တိုမီတာ20 kHz 15.13 လိုက်တိုမီတာ25 kHz 18.83 လိုက်တိုမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါရခင်ဗျာအခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းအကြီးအကျယ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်ခင်ဗျာ
မချန်ရနေပိုင်းတွင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကွန်ဂရက်စ်လွှတ်တော်မှာနှစ်စဉ်နိုင်ငံတော်အခြေရမင်ကိုပြောကြားတော့မှာဖြစ်ပါတယ်။မချန်ရငယ်တော့ကပဲသူ့ပေါ်တရားဆွဲထားတဲ့အောက်လွှတ်တော်ရဲ့ဖိတ်ကြားချက်ကိုလက်ခံခဲ့ပြီးနောက်မှာပဲပြောကြားမဲ့မင်ကတော့အမေရိကန်ပြည်တော်စုရဲ့ခန္ဓာကြီးချင်မှုတွေပြန်လည်ရရှိလာတဲ့အကြောင်းအဓိကထားပြောမယ်လို့လည်းခန့်မှန်းရပါတယ်။အမေရိကန်သမ္မတယူကော့ဘွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ပနမယူကော့ဘွဲကိုပထမဆုံးအကြိမ်ဖြစ်အိုင်အိုဝါပြည်နယ်မှာချင်းပါရမှာရှုပ်ထွေးမှုတွေကြုံရပြီးနောက်ဦးနောက်ဆုံးရလက်တွေကိုစတင်ထုတ်ပြန်နေပါပြီ။အစောပိုင်းထွက်ပေါ်လာတဲ့ကိန်းဂဏန်းကြီးကအင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝန်ဟောင်းပစ်ပီတီချစ်ကအသားရနေပါတယ်။ကိုရိုနာဖိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြုံနေရတဲ့တရုတ်နိုင်ငံမှာဒီကနေ့ပေါ်တူးနေမှာတော့ဟူပေပြည်နယ်မှာသေဆုံးသူနောက်ထပ်65ယောက်တိုးလာရကစုစုပေါင်းသေဆုံးသူရေအတွက်490ထက်မနည်းရှိသွားပါပြီ။ယောဂကူးစက်သူနောက်ထပ်3156ယောက်ရှိတဲ့အကြောင်းလဲပြည်နယ်ကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ခဲ့တာပါ။ရင်းကြီးပေါ်လူမျိုးတို့တက်ပြတ်ရောက်မဲ့လူရည်တွေကိုဟန်တားနိုင်အောင်မြမဆူရကဆောင်ရွက်တော့ဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ဆုံးဖြတ်ချက်နဲ့ပတ်သက်လို့အင်္ဂါနေ့ကကုလသမဂ္ဂလူညီညွတ်ကောင်စီမှတကြိမ်ဆွေးနွေးပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲပြီးကြေညာချက်ထုတ်ပြန်မှုအတွက်တော့သဘောတူညီချက်မရခဲ့ပါဘူး။ဒီအတွက်လည်းလူညီညွတ်ကောင်စီဖွဲ့ဝင် EU ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေကပူးတွဲကြေညာချက်ထုတ်ပြန်ကြပါတယ်။ ICJ ကချမှတ်ထားတဲ့ကနဦးဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့တိုက်တွန်းတဲ့အကြောင်းနဲ့နိုင်ငံတကာဥပဒေနဲ့ညီခိုင်မာတဲ့ဆောင်ရွက်ချက်တွေလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေရှိမှအရေးယူနိုင်မှုလဲ EU ကတောင်းဆိုခဲ့တာပါ။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြောင်းရင်းကိုဖြေရှင်းဖို့သာမကကချင်နဲ့ရှမ်းပြည်နယ်ကအခြေအနေတွေကိုဖြေရှင်းဖို့လဲတိုက်တွန်းထားပါတယ်
။ပေါ်တော့နေမနေ့ကထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကုအောင်လွင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမထွန်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Line to Meter Second, Line to Meter Second, Line to Meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VW ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။Thank you.
This program has come to you from the Voice of America, Washington.